Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ပြည်နှစ်အောက်တိုဘာလ18ရက်စနေနေ့ညပဲ VOA စီစဉ်တွေကို Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေကိုရန်နိုင်တို့ပြောပြပါမယ်အာဖဂန်နစ္စတန်နိုင်ငံမှာ Al-Qaeda အဖွဲ့ရဲ့အင်အားနဲ့လွှမ်းမိုးမှုအပေါ်အမေရိကန်ပြည်တော်စုကရှော့တွေ့နေတာနဲ့ပတ်သက်ပြီးစိုးရိမ်မှုတွေတိုးလာနေပါတယ်။သမ္မတအင်ဂျီလိုကတော့အာဖဂန်မှာချထားတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်ခေါ်ရေးရဲတပ်မတ်ဖို့ကိုရည်မှန်းချက်ကြီးကြီးနဲ့ဆက်ပြီးပြောဆိုနေသေးပါ။အဲဂိုင်ဒါအဖွဲ့ဟာတိတိတတ်တာကိုအားပြော့သွားပြီလို့အမေရိကန်ကသုံးသပ်တာနဲ့အာဖဂန်တာဝန်ရှိသူတွေသာမကအကြမ်းဖက်ဝါဒတိုက်ဖျက်ရေးနိုင်ငံတကာကတာဝန်ရှိသူတွေကပါသုံးသပ်တာကြမှာအကြီးအကျယ်ကိုကွာဟနေပါတယ်။အဲဂိုင်ဒါအဖွဲ့ဟာအချိန်မောင်းများစွာထိုးနှက်ဖြိုခွဲခံခဲ့ရပြီမဲ့လေအာဖဂန်နိုင်ငံတွင်းမှာအခိုင်အမာခြေကုပ်ယူထားနိုင်စေပဲလို့အာဖဂန်တာဝန်ရှိသူတွေနဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးနိုင်ငံတကာတာဝန်ရှိသူတွေကသတ်မှတ်ထားတာပါအကြီးတန်းခေါင်းဆောင်တွေတောင်မှကညာနဲ့ချီတဲ့လက်နက်ကိုင်အဖွဲ့ဝင်တွေဟာအာဖဂန်နစ္စတန်မှာဆက်ရှိနေစေပါပဲလို့အစ္စလာမစ်နိုင်ငံတော်အဲဂိုင်ဒါနဲ့တာလီဘန်ဆိုင်ရာကုလသမဂ္ဂလေလံစောင့်ကြည့်ရေးအဖွဲ့ရဲ့လုပ်ငန်းညှိနှိုင်းရေးမှူးအက်ဒမွန်ဖစ်တန်ဘရောင်းကအာဖဂန်နစ္စတန်အနာဂတ်နဲ့ပတ်သက်ပြီးတောက်ကြာနေကလုပ်တဲ့အွန်လိုင်းဆွေးနွေးပွဲတစ်ခုအတွင်ပြောသွားပါတယ်။အယ်ဂိုင်ဒါအဖွဲ့နဲ့ပတ်သက်ပြီးသတိပေးတာတွေကအခုမှထွက်လာတာတော့မဟုတ်ပါဘူး။အယ်ဂိုင်ဒါအဖွဲ့ဟာအာဖဂန်နိုင်ငံပြည်နယ်12ခုမှာလျှို့ဝှက်လှုပ်ရှားနေပြီးတပ်ဖွဲ့ဝင်400ကနေ600အထိရှိနေနိုင်တယ်လို့ပြီးခဲ့တဲ့ဇူလိုင်လကထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရအစားတစ်ခုမှဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာတောက်ကြာနေတုန်းကဖလော်ရီဒါပြည်နယ်ဖော့တ်မိုင်ယာစ်မြို့မှာမဲဆွယ်ပွဲလုပ်ခဲ့ပါတယ်။ဖလော်ရီဒါပြည်နယ်ဟာတက်ကြီးရွယ်ကိုမဲဆန္ဒရှင်တွေအများဆုံးရှိတဲ့ပြည်နယ်တစ်ခုဖြစ်တာကြောင့်အဲ့ဒီမဲဆန္ဒရှင်တွေကိုရည်ရွယ်ပြီးမဲဆွယ်တဲ့အနေနဲ့လက်ရှိကိုဗစ်ကာယောဂါဘေးကနေသူတို့ကိုအကာအကွယ်ပေးသွားပါမယ်လို့သမ္မတထရမ့်ကပြောပါတယ
် I will defend you and I will fight for you with every ounce of energy and conviction
ကျွန်တော်တို့ကိုကျွန်တော်အကာအကွယ်ပေးပါမယ်ကျွန်တော်မှရှိသမျှခွန်အားကြိုးပမ်းအားထုတ်မှုတို့နဲ့အစွမ်းကုန်လှုပ်ဆောင်ပေးသွားပါမယ်လို့သမ္မတထရမ့်ကဆိုပါတယ် 2020 ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာမဲပေးခွင့်ရမယ်အသက်65နှစ်နဲ့အထက်မဲဆန္ဒရှင်အရေအတွက်ဟာမဲဆန္ဒရှင်အားလုံးရဲ့23ရာခိုင်နှုန်းထိရှိတာမို့အနည်းဆုံး1980ပြည်နှစ်ကတည်းကဆိုရင်အများဆုံးအရေအတွက်ဖြစ်ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲမှာဒီမဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုသမ္မတထရမ့်က900ရာခိုင်နှုန်းအတားနဲ့အနိုင်ရခဲ့တာပါ။ဒါပေမဲ့လည်းအခုရွေးကောက်ပွဲအတွက်နောက်ဆုံးကောက်ယူထားတဲ့လူထုသဘောထားစစ်တမ်းတွေမှာတော့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကတိတိတတ်တာပဲထောက်ခံမှုပိုရနေတာပါ။NBC နဲ့ The Wall Street Journal တို့ပူးတွဲပြီးမကြာသေးခင်ကကောက်ယူခဲ့တဲ့လူလူစစ်တပ်မှာအသက်65နှစ်နဲ့အထက်မဲဆန္ဒရှင်တွေရဲ့62ရာခိုင်နှုန်းကမစ္စတာဘိုင်ဒန်ကိုထောက်ခံကြပြီးသမ္မတထရမ့်ကတော့35ရာခိုင်နှုန်းကပဲထောက်ခံကြတာတွေ့ရပါတယ်။သမ္မတထရမ့်အပေါ်ဒီမဲဆန္ဒရှင်တွေရဲ့ထောက်ခံမှုဟာပြည်နယ်အများအပြားမှာရော့ကျနေပြီးဒါဟာအဓိကအားဖြင့် COVID-19 နဲ့ပတ်သက်လို့သမ္မတထရမ့်ရဲ့ပြောဆိုကင်တွယ်ပုံတွေကြောင့်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။အမေရိကန်ပြည်တော်စုဒုဝန်ကမျိုးကြီးတွေမှာ Women's March လို့ခေါ်တဲ့အမျိုးသမီးတို့ခြေတပွဲကြီးဒီနေ့လှုပ်ဖို့ရှိပြီးကိုဗစ်ကပ်ရောဂါပေးရင်ဆိုင်နေရတဲ့ကြားမှာပဲလူထောင်ပေါင်းများစွာပါဝင်ကြမယ်လို့စီစဉ်သူတွေကမျှော်လင့်ထားပါတယ်။ Washington DC မြို့တော်ကခြေတပွဲကိုစီစဉ်သူတွေကတော့နိုင်ငံရေးအယူအဆအရလဝဲဘက်ကိုရိမ့်တဲ့ကိစ္စရပ်မျိုးစုံပေါ်အဓိကဦးတည်ချက်ထားပြောဆိုဖို့စီစဉ်ထားပါတယ်။ဒီထက်မှာသမ္မတဒေါ်နယ်ထရမ့်ကိုထောက်ခံမဲ့မပေးဘဲဖြုတ်ချရေးအမေရိကန်မဲဆန္ဒရှင်တွေကိုတိုက်တွန်းဖို့နဲ့Conservative Wardy တရားသူကြီး Amy Coney Barrett ကိုတရားရုံးချုပ်တရားသူကြီးအဖြစ်ခန့်အပ်ဖို့အမိတင်သွင်းတဲ့အပေါ်ကန့်ကွက်ဖို့ဆိုတာတွေပါဝင်ပါတယ်။ American ပန်းချံတဲ့တတော်များဆိုင်ရာဌာနကထုတ်ပေးထားတဲ့ခြေတက်ပွဲခွင့်ပြုမိန်အရ Washington DC မြို့တော်က Freedom Plaza မှာလုပ်မဲ့နေ့လယ်ပိုင်းစူဝေးဘက်မှာလူပေါင်း6000ကနေ10000ကျားလာမယ်လို့ပွဲစီစဉ်သူတွေကခန့်မှန်းထားပြီးအဲဒီကနေတရားရုံးချုပ်နေရာကိုခြေတက်ကြမှာဖြစ်ပါတယ်။Conservative Wardy အမျိုးသမီးအဖွဲ့တစ်ဖွဲ့ကစီစဉ်တဲ့တံပြန်ဆန္ဒပြပွဲတစ်ခုကိုလည်းတရားဝန်ချုပ်မှဒီကနေ့လှုပ်ဖို့ရှိပါတယ်။တရားသူကြီး Barrett ကိုတရားဝန်ချုပ်တရားသူကြီးအဖြစ်ခန့်ထားဖို့အမိတင်သွင်းတာကိုထောက်ခံတဲ့အနေနဲ့ I am with her ဆိုတဲ့စူဝေးပွဲတစ်ခုကိုလှုပ်ဖို့ Independent Women's Forum ဆိုတဲ့အဖွဲ့ကစီစဉ်ထားတာဖြစ်ပါတယ်။အဇာဘိုင်ဂျန်နိုင်ငံကန်ဂျာမြို့ကိုဒီကနေ့စောပိုင်းကဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်တာကြောင့်လူ12ယောက်ထဲမှနေတည်ဆုံးပြီးအယောက်40ဒဏ်ရာရသွားတယ်လို့အဇာဘိုင်ဂျန်အာဏာပိုင်တွေကပြောပါတယ်။ အာမေနီးယားနိုင်ငံတွင်နေရာနှစ်ခုကနေပြစ်ခတ်လိုက်တဲ့ဒုံးကျည်တွေဟာဂန်ဂျာနဲ့မင်ဂါချီဗတ်မြို့တွေမှာကျလာခဲ့တယ်လို့အဇာဘိုင်ဂျန်ကာကွယ်ရေးဌာနကဆိုပါတယ်။နော်ဂိုနိုခရာဘတ်ဒေသနဲ့ပတ်သက်ပြီးဆယ်စုနှစ်ပေါင်းများစွာတနိုင်ငံကြားဖြစ်လာတဲ့ပဋိပက္ခဟာ1994ခုနှစ်မှာအပြစ်ခတ်ရက်စဲခဲ့ပြီးကတည်းကဆိုရင်အပြင်းထန်ဆုံးပြန်ဖြစ်လာတာပါ။အာမေနီးယားလူမျိုးအများစုနေထိုင်တဲ့နော်ဂိုနိုခရာဘတ်ဒေသကဆိုဗီယက်ပြည်တော်စုပြိုကွဲချိန်ကာလ1990ခုနှစ်မှာအဇာဘိုင်ဂျန်ကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာခဲ့ပြီးတဲ့နောက်ပဋိပက္ခစခဲ့တာဖြစ်ပြီး1994ခုနှစ်မှာအပြစ်ခတ်ရက်စဲရေးသဘောတူညီချက်မရခင်လူပေါင်း 3,000 ထက်မနည်းတေဆုံးခဲ့ရပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်းတွေမှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုရဲ့စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ချင်ညာပေးသွားမှာဖြစ်ပါတယ်ကမ္ဘာ့မှာနေစဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာစံချိန်တင်မြင့်တက်နေပြီးအထူးသဖြင့်ဥရောပနဲ့အမေရိကနိုင်ငံတွေမှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောပါရယ်။လွန်ခဲ့တဲ့4ရက်တွင်နေစဉ်ကူးစက်မှုနှုန်းဟာစံချိန်တင်မြင့်တက်နေတာဖြစ်တယ်လို့ WHO အကြီးအကဲဒေါက်တာ Tedros Ghebreyesus ကဂျနီဗာမြို့မှာမနေ့ကပြောပါရယ်။ကမ္ဘာ့မှာအခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 39.3 သန်းကျော်နဲ့သေဆုံးသူ 1.3 သန်းကျော်သွားပြီဖြစ်တယ်လို့ John Hopkins တက္ကသိုလ်ကပြောပါရယ်။အမေရိကန်ပြည်တော်စုမှာလွန်ခဲ့တဲ့24နှစ်အတွင်းကူးစက်သူ 6,300 ကျော်ရှိပြီးတော့စုစုပေါင်းကူးစက်သူ 8,000 ကျော်သွားပြီဖြစ်ပါတယ်။အမေရိကန်ကပြည်내44ခုမှာရောဂါကူးစက်မှုတွေတိုးလာနေတယ်လို့လည်း AP သတင်းရဲ့စာရင်းတွေမှာဖော်ပြနေပါတယ်။ဒါပြင်သေဆုံးသူ 2,800 ကျော်ရှိတာကြောင့်အမေရိကန်ဟာကမ္ဘာမှာကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။အိန္ဒိယမှာတော့အိန္ဒိယနိုင်ငံက 9.4 သန်းနဲ့ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပြီးတော့ဘရာဇီးနိုင်ငံကတော့ 9.2 သန်းကျော်နဲ့တတိယအများဆုံးဖြစ်ပါတယ်ခင်ဗျာ။ယောဘနိုင်ငံတွေဘက်မှာလည်းယောဂါကူးစက်မှုတွေမြင့်တက်နေပြီးပိုလန်၊ယူကရိန်း၊ဩစတြီးယားနိုင်ငံတွေမှာနေ့စဉ်ကူးစက်မှုနှုန်းစံချိန်တင်ခဲ့ပါတယ်။ပိုလန်မှာကာယောဂါတိုက်ဖျက်ဖို့အတွက်ကန့်သတ်မှုတွေချမှတ်ထားချိန်မှာပဲဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ 9,622 ယောက်ရှိတယ်လို့ပိုလန်ကျန်းမာရေးဝန်ကြီးဌာနက Twitter ကနေသတင်းထုတ်ပြန်ထားပါတယ်။ဒါကြောင့်ပိုလန်နိုင်ငံမှာယောဂါကူးစက်ခံသူ 36,800 ကျော်နဲ့သေဆုံးသူ 3,523 ယောက်ရှိတယ်လို့ပြောပါတယ်။ရုရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ 14,922 ယောက်ရှိတာကြောင့်စုစုပေါင်းကူးစက်ခံရသူ 13,800 ကျော်သွားပြီဖြစ်တယ်လို့ပြောပါရယ်။လွန်ခဲ့တဲ့24နာရီတွင်969ယောက်ထပ်မံသေဆုံးခဲ့တဲ့အတွက်သေဆုံးသူဦးရေဟာလည်း 14,002 ယောက်ရှိပြီလို့ရုရှားအနာဘိုင်းကပြောပါရယ်။ယူကရိန်းနိုင်ငံမှာတော့ဒီနေ့မှာရောဂါကူးစက်ခံသူ 6,410 နဲ့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်ခဲ့တယ်လို့ယူကရိန်းမျိုးသားလုံခြုံရေးကောင်စီကပြောပါရယ်။အချိန်တည်းမှာပဲဩစတြီးယားနိုင်ငံဘက်မှလည်းနိုင်ငံသားရေးဝန်ကြီးအလက်ဇန်ဒါစကလန်ဘတ်ဟာကိုဗစ် -19 ရောဂါကူးစက်ခံထားတယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကဒီနေ့မှပြောလိုက်ပါတယ်။ဩစတြီးယားနိုင်ငံမှာတော့ဒီနေ့မှရောဂါကူးစက်သူဦးရေပထမဆုံးအကြိမ်ဖြစ်တဲ့2000ကျော်ရှိခဲ့ပြီးတော့ကူးစက်သူ2318ယောက်ရှိတယ်လို့ပြည်တွင်းသတင်းစာတစ်စောင်ကရေးပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ 6200 ကျော်ရှိပြီးတော့စုစုပေါင်းကူးစက်ခံသူ 9.4 သန်းကျော်သွားပြီဖြစ်ပါတယ်။ဒီနေ့မှာယောဂါဘူတွေ့ရှိသူ 6,212 ယောက်ရှိပေမဲ့နေ့စဉ်ကူးစက်မှုနှုန်းကတော့ဆက်ပြီးတော့ကျဆင်းလာနေပါတယ်။ဒါပြင်ဗိုင်းရပ်စ်ကြောင့် 838 ယောက်နောက်ထပ်သေဆုံးတာကြောင့်သေဆုံးသူစုစုပေါင်းကတော့ 13,298 ယောက်ရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တရုတ်နိုင်ငံအရှေ့ဘက်ချမ်းကကင်တောင်းမြို့မှာတော့မြို့မှာနေထိုင်သူလူဦးရေ 11 သန်းကိုဗိုင်းရပ်ရှိမရှိစမ်းသပ်စစ်ဆေးတာတွေပြီးစီးသွားခဲ့ပြီးအခုချိန်ထိတော့နောက်ထပ်ကူးစက်သူတယောက်မှမတွေ့ဘူးလို့ပြောပါတယ်။ရှီလောင်အရှဒေသဘက်မှာတော့အင်ဒိုနီးရှားနိုင်ငံမှာဒီနေ့မှနောက်ထပ်ဗိုင်းရပ်စ်ကူးစက်သူ 4,300 ယောက်တွေ့ရှိတာကြောင့်စုစုပေါင်းကူးစက်ခံသူ 35,000 ကျော်ကျော်သွားပြီဖြစ်ပါတယ်။ဒါပြင်နောက်ထပ်သေဆုံးသူ 84 ယောက်ရှိတဲ့အတွက်သေဆုံးသူစုစုပေါင်း 12,431 ယောက်ရှိပြီးတော့ရှီလောင်အရှဒေသမှာတော့အင်ဒိုနီးရှားနိုင်ငံဟာကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။မြန်မာအိန္ဒိယထိုင်းနိုင်ငံမှာဆိုရင်လည်းပြည်တွင်းကူးစက်သူ2ယောက်ရှိပြီးဒါဟာတစ်လကျော်ကာလအတွင်းမှာပထမဆုံးအကြိမ်ရောဂါကူးစက်မှုတွေပြန်တွေ့ရတာပါ။အဲ့ဒီပြည်တွင်းကူးစက်ခံသူ2ယောက်ကတော့ထိုင်းမြန်မာနယ်စပ်နားကမြန်မာနိုင်ငံသား2ယောက်ဖြစ်တယ်လို့ပြောပါရယ်။မြန်မာနိုင်ငံမှာတော့မနေ့တောက်ကြာနေ့ကအထိကူးစက်သူ 3,300 ကျော်နဲ့သေဆုံးသူ999ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါရယ်ခင်ဗျာ။ ထိုင်းနိုင်ငံမှာဒီမိုကရေစီရဲ့ထောက်ခံတဲ့သူထောင်ပေါင်းများစွာဟာဒီနေ့မှလည်းဗန်ကောက်မြို့ကနေရာတော်မင်းများမှာဆန္ဒပြခဲ့ကြပါတယ်။ထိုင်းစိုးရိမ်ကငြင်းများစွာဆန္ဒပြနေတဲ့သူတွေကိုအာဏာပိုင်တွေဘက်ကမင်းညားကအင်အားသုံးဖြိုခွဲခဲ့ပြီးတဲ့နောက်ဒီနေ့မှဆန္ဒပြတဲ့သူတွေစောင်းနေချီပြီးတော့ဆန္ဒပြခဲ့ကြတာပါ။မင်းကတော့ထိုင်းအထူးရုံးနေနေရဲတပ်ဖွဲ့တွေကဆန္ဒပြတဲ့သူတွေကိုမိသက်ပိုက်တွေနဲ့နှိမ်နှင်းခဲ့ပြီးတော့ဆန္ဒပြပွဲမှာပါဝင်တဲ့သူတွေကိုတိပြီးတော့နောက်ပိုင်းမှာအရေးယူလို့ရနိုင်အောင်အပြားရောင်အရေးတွေသုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။ထိုင်းဆိုရကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာပြီးလူစုလူဝေးတွေမလုံချဖို့အမိန့်ထုတ်ထားပေမဲ့လည်းဆန္ဒပြတဲ့သူတွေဟာအဲ့ဒီအမိန့်ကိုဖီဆန်ပြီးတော့ဝန်ကြီးချုပ်ပရာယောနှုတ်ထွက်ပြီးမှုနဲ့ထိုင်းနိုင်ငံရဲ့စီးပွားရေးဘဏ်စနစ်ကိုပြည်ပြင်ကြောင်းလဲမှုတွေလုပ်ဖို့ဆက်ပြီးတော့တောင်းဆိုခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တာနဲ့အဲ့လိုအကြမ်းဖက်ဖို့အမိန့်ပေးတဲ့သူတွေကိုပြစ်တင်ရှုတ်ချတယ်လို့လည်းဆန္ဒပြခေါင်းဆောင်တူကပြောပါတယ်။ထိုင်းအာဏာပိုင်တွေကဆန္ဒပြပွဲတွေကိုထိန်းချုပ်နိုင်ဖို့အတွက်ဗန်ကောက်မြို့ကအများပြည်သူတည်ယူဖို့ဆောင်ရွက်စနစ်တွေဖြစ်တဲ့ရထားလိုင်းတွေကိုရပ်တန့်လိုက်ပြီးလမ်းတွေကိုလည်းဖိတ်လိုက်ပါတယ်။ဒါမဲ့ဆန္ဒပြတဲ့သူတွေကတော့ Facebook နဲ့ Twitter တို့လိုလူမှုကွန်ရက်မီဒီယာတွေကိုအသုံးချပြီးတော့ဆန္ဒပြပွဲတွေကိုစီစဉ်ခဲ့ကြပြီးတော့ထိုင်းအာဏာပိုင်တွေကတော့အဲ့လိုမျိုးလူမှုကွန်ရက်တွေကနေတဆင့်ဆန္ဒပြဖို့စီရင်တာတွေကိုအရေးယူမယ်လို့ပြောလိုက်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကစာပြီးဆန္ဒပြတဲ့သူတွေကထင်ရှားတဲ့သူ65ယောက်ထပ်မင်းဖမ်းဆီးခံခဲ့ရတယ်လို့ထိုင်းလူ့အခွင့်အရေးရှိနေများအဖွဲ့ကပြောပါတယ်။အခုလိုဆန္ဒပြတဲ့သူတွေကိုအကြမ်းဖက်ဖြိုခွင်းပြီးဖမ်းဆီးခဲ့တဲ့ပုံမှာလူ့အခွင့်အရေးအဖွဲ့တွေကလည်းပြစ်တင်ရှုတ်ချလိုက်ကြပါတယ်ခင်ဗျာ။ဒီအမေရိကန်တရားစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည7:00နာရီအထိဆက်ပြီးတော့တန်လွင်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ကျမဆုမမရှင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဆိုတဲ့အကြောင်းပြချက်နဲ့ရခိုင်ပြည်နယ်တွင်းမြို့နယ်လုံးချုပ်ကိုမြို့နယ်နဲ့တခြားမြို့နယ်ကကြေးရွာအုပ်စုတော်တော်များများမှာရွေးကောက်ပွဲမကျင်းပတော့ဘူးဆိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာတရားမျှတမှုမရှိသလိုမဲပေးပိုင်ခွင့်ရှိတဲ့ပြည်သူတွေရဲ့မျှော်လင့်ချက်တွေကိုရိုက်ချိုးသလိုဖြစ်သွားတယ်ဆိုတော့လွှတ်တော်ကိုယ်စားလှယ်တွေရဲ့သဘောထားစူးစီးတင်ပြပေးချင်ပါတယ်။လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိတဲ့အတွက်ရခိုင်ပြည်နယ်ပါဝင်တိုင်းရင်းဒေသကနယ်မြေတချို့မှာရွေးကောက်ပွဲကျင်းပတော့မှာမဟုတ်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအောက်တိုဘာလ16ရက်နေ့မနေ့ကကြေညာချက်6ဆောင်ထုတ်ပြန်ပြီးနိုင်ငံကိုကြေညာလိုက်တာပါ။ရခိုင်ပြည်နယ်ထဲမှာတော့ပောက်တော်ပုံနှကျွန်းရသေးတော်ဘူးတီတော်မောင်းတော်ကြောက်တော်မင်းများမြေပုံမြောက်ဦးမြို့နယ်စားတဲ့မြို့နယ်ပေါင်း9မြို့နယ်စလုံးနဲ့ကြောက်ပြူမြို့နယ်မှာတော့ရက်ကွက်1ကျေးရွာအုပ်စု52အုပ်စုအမ်းမြို့နယ်မှာတော့ရက်ကွက်3ကျေးရွာအုပ်စု29အုပ်စုစစ်တွေမြို့မှာတော့ကျေးရွာအုပ်စု4အုပ်စုတောင်ကုန်းမြို့နယ်ကရက်ကွက်10ရက်ကွက်ကျေးရွာအုပ်စု52အုပ်စုစတဲ့မြို့နယ်ကျေးရွာအလိုက်အသေးစိတ်အမည်စည်းရင်းကိုရွေးကောက်ပွဲကော်မရှင်ဘက်ကထုတ်ပြန်လိုက်တာပါအခုလိုရွေးကောက်ပွဲကျင်းပဖို့တလနီးပါးတော့မလိုတော့တဲ့အချိန်မှမှကပ်ပြီးတော့ရွေးကောက်ပွဲမကျင်းပတော့ဘူးဆိုပြီးကော်မရှင်ဘက်ကရုတ်တရက်ထကြေညာလိုက်တဲ့အပေါ်မှာတော့အဲ့ဒီနယ်မြေမှာရွေးကောက်ပွဲဝင်ဖို့စီရင်ရေးဆင်းနေကြတဲ့တိုင်းရင်းသားအမတ်တော်များများအံ့ဩသင်ခဲ့ကြပါတယ်လုံခြုံရေးအကြောင်းပြချက်နဲ့နိုင်ငံရေးအမျက်ထုတ်မှုပါလို့လက်ရှိမြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လက်ဖြင့်2020မှာမြေပုံမြို့နယ်မှာပဲပါဝင်ရှင်ပြိုင်အရွေးခံမဲ့ဥဖေတန်ကဖွေပန်ပြောဆိုလိုက်ပါတယ
်ဖြစ်သိမ်းခံရတဲ့မြို့နယ်တွေကိုကြည့်လိုက်ခါမှာအကုန်လုံး AMD ကအနိုင်ရတဲ့မြို့နယ်တွေဖြစ်တယ်ဒီပေါတော်တို့မြေပုံတို့ဆိုတာစိုက်ပွဲတွေဖြစ်တဲ့နေရာတွေမဟုတ်ဘူးပေါတော်ဆိုရင်ဌာနတန်တော်မကြောက်ဘူးတကယ်ညီမမကြီးကြီးဖြစ်ခဲ့ဘလော့မြို့နယ်ဆိုတော့ရွေးကောက်ပွဲမှာပြန်ထည့်ပြန်ရောအဲ့တော့ကလုံချုံရေးအပြင်ပေါ့နော်ဒီနိုင်ငံရေးအကျိုးများအတွက်ညှော်ကိုးပြီးတော့စီးရင်းနဲ့လုံချုံရေးနဲ့ပါတီနိုင်ငံရေးကိုရောသမမှွေပြီးတော့ထုတ်လိုက်တဲ့အဖြေလို့ပဲကျွန်တော်ကအဲ့လိုပဲပြောရမှာဖြစ်ပါတယ်ခင်ဗျ
လက်ရှိမှာလဲကြောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လက်ဖြင့်လောင်မဲ့2020ပြည့်နှစ်ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ရွေးခံမဲ့ဦးထွန်းဝင်းကလည်းဒီလိုရက်ကတော့ပြည်သူတွေရဲ့မျှော်လင့်ချက်ကိုရိုက်ချိုးသလိုဖြစ်သွားတယ်လို့ဆိုပါတယ်
ဒီကောက်ပွဲလေးနင်းလာတဲ့ခါကျတော့ကျွန်တော်တို့ကတော့ဒီကိုပြင်ဆင်လို့ရမယ့်အပိုင်းတွေကတော့ကျွန်တော်တို့ပြင်ဆင်နေကြပြီပေါ့ဒီရှိမှာတော့အောက်ချိန်မှာကျွန်တော်တို့ပြည်သူတွေရဲ့လိုအပ်ချက်တွေဒိဋ္ဌိတွေလူမှုဘဝပြဿနာတွေရှိနေတဲ့ခါကျတော့ဒီအချိန်မှာကိုစားပြုမှုဟာအရေးကြီးတယ်ဆိုတော့ဒီခင်စားမှုတွေနဲ့ဒီရွေးကောက်ပွဲကိုသာမျှော်လင့်နေကြတဲ့လူတွေတော်တော်များများကျွန်တော်တို့တွေ့နေရတယ်ပေါ့ဒီလိုရှိမှာဒီလိုထုတ်ပြန်လိုက်တာကတော့ပြင်မျှော်လင့်ချက်တွေကို ကုန်လုံးရိုက်ရှုလိုက်တယ်လို့ဖြစ်သွားတာပေါ့သူတို့အတွက်တော့ကျွန်တော်တို့အများကြီးကျွန်တော်တို့စိတ်မကောင်းဖြစ်ရတာပေါ့ဆိုတော့ပြည်သူကိုကိုစားပြုတဲ့လူတွေကပြည်သူတွေရဲ့ခင်စားမှုတွေကိုတရားဝင်လမ်းကြောင်းကကျွန်တော်တို့ပြောခွင့်မရတဲ့အခြေခံမျိုးတွေကျွန်တော်တို့ဖြစ်သွားတာပေါ့
စစ်ဘေးရောဂါဘေးတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ဒေသခံတွေအတွက်မဲပေးပိုင်ခွင့်နိုင်ငံသားတို့ရဲ့အခွင့်အရေးပါဒီမိုကရေစီအစိုးရလက်ထက်မှာဆုံးရှုံးနစ်နာရတဲ့အခြေအနေဖြစ်နေပါတယ်လို့ AMP ရခိုင်မျိုးသားပါတီရဲ့ဗဟိုကော်မတီဝင်အတွင်းမှုတဦးအောင်မရကျော်ကသုံးသပ်ပါတယ်
ဒီမိုကရေစီနိုင်ငံအနေနဲ့ပေါ်ဆောင်ဖို့အတွက်ကြွေးကြော်နေတဲ့ဒီဒီမိုကရေစီအစိုးရလို့ကျွန်တော်တို့ပြောနေတယ် NLD အစိုးရလက်ထက်မှာဒီမိဆန္ဒတွေအလောက်လောက်အများကြီးပြဖြက်ပြီးလှုပ်လိုက်တာကဒီမိုကရေစီမဆန်တဲ့အစိုးရဖြစ်သွားတာဒီပြောမယ်ဆိုရင်ကျွန်တော်တို့နိုင်ငံရေးပုံကိုကျင့်လိုက်ပြီးစစ်ပုံကိုရှေ့လိုက်တဲ့သဘောမျိုးဖြစ်သွားတယ်။လက်ရှိအနာရအစိုးရကပဲအဲ့ဒီ UEC ကိုလွှမ်းမိုးပြီးရင်လုတ်တဲ့သဘောမျိုးအဲ့လိုမျိုးသုံးသပ်မိန်တာပေါ့ကျွန်တော်တို့။ပြောမယ်ဆိုရင်ဒီဟာအတွက်ပြင်ဆင်ထားတဲ့လွှတ်တော်ကိုယ်စားလှယ်ဘောင်းကလည်းအများကြီးပဲ။ကျွန်တော်တို့ပါတီတစ်ခုတည်းမဟုတ်ဘူးတခြားပါတီတွေရောသူတို့ကုန်ကြစရိတ်တွေကတော်တော်ကိုနစ်နာတဲ့သဘောမျိုးဖြစ်သွားတာပေါ့။မတရားအပြင်လုတ်တယ်လို့ပဲကျွန်တော်တို့ကသုံးသပ်တာပေါ့အဲ့လို
ဒီလိုစစ်ဖြစ်တဲ့ဒေသတွေကအတိဒုက္ခရောက်နေတဲ့ပြည်သူကိုကိုးစားပြုတဲ့ပြည်သူကိုယ်စားလှယ်မရှိဘူးဆိုရင်ဒေသတွင်းကပြိပခါတွေဟာပို့ပြီးတော့ဆိုးဝါးကုန်မယ်လို့ပြည်သူလွတ်တော်ကိုယ်စားလှယ်ဥဖေတန်းကရှုမြင်ပါတယ်
လူခွင့်ရေးရှုဖော်မှုတွေစစ်ရာဇဝမ်းမှုတွေအစုံဖြစ်နေတဲ့နေရာမျိုးမှာဒီရွေးကောက်ပွဲမရှိလို့လွတ်တော်ကိုယ်စားလှယ်မရှိတဲ့နေမျိုးမှာပြည်သူကိုကိုးစားပြုတဲ့အတန်ဟာပျောက်သွားမှာဖြစ်ပါတယ်အဲဒါကြောင့်ဒီဒေသမှာပို့ပြီးတော့ပြဿနာတွေပို့ပြီးတော့ရှုပ်ထွေးလာလိမ့်မယ်အဲ2025ကြာမှာအပြည်သူတွေပို့ပြီးတော့ဒုက္ခရောက်လာလိမ့်မယ်ဆူရတာမလို့အဲ့လိုပဲသဘောပေါက်ပါခင်ဗျာ
ရခိုင်ပြည်နယ်တွင်းဒေသတွေအပါအဝင်တိုင်းရင်းသားနယ်မြေတချို့မှာအခုလိုရွေးကောက်ပွဲမကျင်းပနိုင်တာနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကဘာကြောင့်လဲဆိုတာအတိအကျပို့ပြီးရှင်းရှင်းလင်းလင်းထုတ်ပြန်အသိပေးတင်တယ်လို့ဆိုင်ရာတိုင်းရင်းသားပါတီတွေကရောနိုင်ငံရေးလှစ်လာအကဲခတ်တွေကပါတိုက်တွန်းနေကြပါတယ်ရှင်ကျွန်မစုမမ
ဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီမှာကုန်တင်ကားများဝင်ထွက်ခဲ့တဲ့တိုင်းမြန်မာနယ်စပ်မဲဆောက်မြို့ထုံထောင်းရက်ွက်အတွင်းမှာကိုဗစ်ကပ်ရောဂါပိုးတွေ့သူ5ဦးတွေ့ရှိတာကြောင့်စစ်တပ်စစ်ဆေးရေးဂိတ်တွေချထားလိုက်ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မအေးအေးမှာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းမြဝတီမြို့ကနေမဲဆောက်မြို့ကိုဝင်ရောက်လာတဲ့ကုန်တင်ကားမောင်းသူ3ဦးမှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိခဲ့ရကနေဒီလူနာတွေဝင်ထွက်သွားလာခဲ့တဲ့နေရာကိုထိုင်းကျန်းမာရေးဌာနကလူအုပ်စုလိုက်ဆစ်ဆစ်မှုတွေပြုလုပ်ခဲ့ရမှာကိုဗစ် -19 ပိုးတွေ့သူလူနာ5ဦးထိရှိလာကြောင်းထိုင်းကျန်းမာရေးဌာနကတာဝန်ရှိသူတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြခဲ့ပါတယ်အောက်တိုဘာလ18ရက်နေ့မနေ့ကစပြီးထုံထောင်းရက်ကွက်က6နေရာကိုလက်ဝကဝန်ထမ်းတွေနဲ့စစ်တပ်ခိတ်တွေချထားပြီးရက်ွက်အတွင်အဝင်ထွက်ပြုလုပ်တာတွေကိုခွင့်မပြုတော့ဘဲကန့်သတ်ပိတ်ဆို့ထားပါတယ်။ထုံထောင်းရက်ွက်အတွင်မှာနေထိုင်နေတဲ့ရှေ့ပြောင်းစာတင်ကျောင်းကကျောင်းဆရာတဦးဖြစ်တဲ့ကိုလင်းလင်းထွန်းအောင်ကတော့အခုလိုပြောပြပါတယ်
။ထုံထောင်းထဲကနေမြို့ရဲကိုချိန်ခါရအပေါက်ရကုန်ပိတ်လိုက်တယ်ကျွန်တော်မနေ့ကလောက်ဆောင်ခါမရတော့ဘူး။ဟုတ်လား။သူကစီမီလောက်တော့အဆင်တော့ပဲရှိအောင်မယ်။လုံးလောက်တောင်းဆိုရင်တော့အဝင်ရောအထက်ကောမရတော့ဘူးပေါ့။အခုကတော့ဒီသူတို့တချို့အရေးကြီးသွားကြလာကြရှိရလို့ဒီလည်းမေဘီမြန်ပြီးသွားခွင့်ပေးတယ်အဲ့ဟိုနားတင်နာကိစ္စတွေဆိုတော့ပြီးမသွားတော့ဘူးအရေးကြီးကိစ္စရှိတယ်ဆိုလို့ရှိရင်ပြီးသွားတယ်ဒါပေမဲ့သူကတောမောင်းနေစစ်သားတွေပါတဲ့ခါကျတော့အဲလက်မမရှိရတယ်ဆိုရင်မထွက်ကြဘူးတော့ပြောရရင်ပြည်လူကြီးက
တောက်ကြနေကတော့ထိုင်းအထောက်ထားကိုင်ဆောင်ထားတဲ့အနေကြတဲ့မြန်မာနိုင်ငံသား2ဦးကိုကိုဗစ်ကပ်ရောဂါပိုးတွေ့ရှိကြောင်းထုတ်ဖော်ပြောဆိုခဲ့ပြီးစနေနေ့မှာပဲသူတို့နဲ့ဆက်ဆက်သူနောက်ထပ်3ဦးမှာပိုးတွေ့ရှိခဲ့တာကြောင့်ထုံထောင်းရက်ကွက်ကိုစနေနေ့မနေ့ပိုင်းကစတင်ပြီးကန့်သတ်မှုတွေလုပ်လာတာဖြစ်ပါတယ်။ထိုင်းမှာအနေကြတဲ့မြန်မာနိုင်ငံသားမိသားစုမှာစတင်ဖြစ်ပွားပြီးတဲ့နောက်လူနာတွေကိုတော့မဲဆောက်စေယုံကြီးမှဆေးကုသပေးနေပါတယ်။မဲဆောက်မြို့ပိုင်းကတော့မဲဆောက်မြို့ကပြည်သူတွေအနေနဲ့ Soye Buba Moody Pimini Jabe, Tasanya Anna Vinea, Nyon Jaja Dai, Lina Lusan Zajava, so be Titan Tavare, Tong Tong Yakwama, Yamanang and Lari, Tonganello, Nitani Jara Chippi, Bigger Yakaro, Tong Tong Medina, Islamian Nitayan Niago, Gubika Yoga, both the same Moody. ดูทางจากกูเสียไปแก่รับจะไปเลยอันนี้เท่ากับกูส่งยังง่ายเอาอย่างพี่มากูไปด้วยชีแก่รับจะไปเลยจะมาไม่เอามาทั้งยามเนื้อจักรนี่ตรีมไปปูนี่รับว่ามิงลาบาเช่จะมาในงานตัวมาชีเลยลูกคุณยังเป็นแต่เจ้าหน้าที่ตัวตันตัดสินโฟกัสสิ่งงานนี้จะสลายไปเลย ดีสิซิงโก้ฟรันติอามีมาเน่ฟอนเดชั่นฮิรันเจโรกะผู้วางเต็นท์สตาร์ทจะไปเลยจะมาการ์ดซานิบะดีกว่ามารอแล้วจะลองพิบอันนี้เลยปรีบคารีเน่โคโรนาไวรัสยอการีเจ้าแล้วแม่ช่วยยุ่ยกับเบม่าไม่เป็นผู้ส่งยิงมีจ่าเร่เวลังคอมพิวเตอร์จะมีเนี่ยจะไม่มาในไทยนี่จ่าเร่ดูเรื่องโบเต็นท์สตาร์ทมาบ้างอธิการจะมาไม่รู้สิจ่าเราโอเล่ดิสเซ็ตเนี่ยอ๋อมีใครมาเที่ยวในปาร์ตี้ฮาวน้อยไปหงมลุกติดสมุนปัจจุบันเลยไอ้ทิ้งมา
ချင်းပင်နေတောင်ပိုင်းပလက်ဝမ်မြို့နယ်ကဒေသခံကိုဇာနေရဲ့အမြင်ပါတက်မတူနဲ့ရခိုင်တက်မတူအေအေတို့ကြားဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်ဘလက်ဝမ်ကိုသားတော်ကုံပို့ဆောင်ရမှာစူးစူးရွရွကျောင်းဝင်နှောက်ယှက်ခံရတာတွေရှိနေတဲ့အတွက်ကြောင့်ကျောက်တော်မြို့ကနေတက်ကလဒန်မြစ်ကိုဖြတ်ပြီးအဓိကပို့ဆောင်နေရတာဖြစ်ပါတယ်။အဲ့ဒီလိုစစ်ပွဲဖြစ်ပွားနေတာနဲ့အစားအစာရှာပါတာကနိုဝင်ဘာ၈ရက်နေ့မှဂျင်ပါတို့မဲ့အထွေထွေရွေးကောက်ပွဲပင်စင်ရမှာအနောက်ရှက်ဖြစ်စေတယ်လို့ကိုဇာနေကဆိုပါတယ်
။ဒီဝင်စားမှုအနေနဲ့တရှုတွေကအမကူဘယ်မှာမဲထည့်ရမလဲ။မဲရှင်မှာပါသလားမပါဘူးလားဆိုတာတော့မှတရှုတွေကမသိဘူး။အဲ့လိုဆင်ရှိတယ်ဒါပေမဲ့အခုဘလောက်မှကိုနော်ဟိုဟာပေါ့။ CSO ပြောမလား။အဲ့လိုဟာဒီလူငယ်တွေကတော့ဒါ၁၄ရက်နောက်ဆုံးအာဆိုတော့ဒါလူငယ်တွေကတော့ဒါလှုပ်ရှားပေးနေတယ်မဲအကယ်လို့ဒါရေကောက်ပွဲဖြစ်မယ်ဆိုရင်တော့မဲထည့်လို့ရအောင်သူတို့အသိပညာပေးလေးဟောမဲရှင်တွားကြည့်ပြီးဗလားဒါမှမဲထည့်ရမလဲဆိုတဲ့ဟာဒီအသိပညာပေးလေးတော့လိုက်လုံနေတာတော့တွေ့တယ
်ကိုဇာနေကတော့2015ရေကောက်ပွဲကလေးကမဲပေးဖို့ကိုစိတ်ဝင်စားပါဘူးချင်းပင်နယ်ကလူတွေဟာဘေးအချင်းချဖြစ်နေမှုတွေတစ်မတွန်နဲ့အေအေးရဲ့စစ်ပွဲတွေအပြင်ရန်ကုန်ပြည်ရင်ဘိုးတွေ့လူနာအများဆုံးဖြစ်ခဲ့ရယ်အင်းနီချင်းရခိုင်ပင်နယ်ကနေကိုရိုနာဗိုင်းရပ်စ်ကိုဆက်ခံရမှာကိုပဲပိုဆက်ပိုကြရဲလို့သူကထပ်ဆောင်းပြီးပြောပါတယ်ချင်းပင်နယ်တောင်ပိုင်းမင်းတမြုတ်ကနိုဝင်ထွေးကတော့ဂျမရီကဆိုင်နေတဲ့ကာလမှာရွေးကောက်ပွဲရဲ့ဆွေးဆဲခြင်းနေပါတယ
်ခုချိန်မှာကိုဗစ် -19 ဖြစ်နေတဲ့ကာလဆိုတော့ပါတီပြေဟိုပေါ့ကျမအနေနဲ့ပေါ့နော်ဟိုနောက်ဆုံးစီစဉ်နေပြီးတော့မှကမ်ပိန်းကလောက်လဲနောက်ဆုံးစီစဉ်နေပေါ့နော်ပြီးတော့မှဒီလိုအရက်နဲ့ပေါ့နော်ရန်ကုန်မဲ့ဖြစ်ပေါ့နော်မင်းတက်အနေနဲ့မဟုတ်ခွန်းတဲ့တခြားဒီမြန်မာနိုင်ငံအနေနဲ့ပြောရဲဆိုလဲယောဂအရက်နဲ့အချိန်ကြီးဆိုးတဲ့ပေါ့နော်ဒီလိုဆိုးနေတဲ့ချိန်မှာမဲထည့်ရမယ်ဟိုကနောက်ပေါ့နော်ဟိုအမတ်ကြီးအနေနဲ့တခြားကိုတဲ့အမတ်တူကမ်ပိန်းကတူလဲမဲဆွဲချင်မှာပဲလေအတို့ကလည်းသူတို့ရတဲ့အခွင့်အရေးကိုသူတို့အသုံးချချင်မှာပဲပေါ့နော်အဲဆိုတော့ပြီးတော့အကြီးကကျွန်မမလုပ်စီချင်တာကြတော့ဟိုလေးချက်တယ်နော်မြို့ထဲမှာထည့်ထည့်ပွားတဲ့ဟာပေါ့နော်အဲအပိုင်းကိုမလုပ်စီစမို့ပထုတ်လဲအဲ့အချိန်မှာပဲလူတွေကဟိုးလဲပို့ကူးလွယ်တယ်ပေါ့နော်
မင်းတမျိုးဒေတာခံဖြစ်တယ်လို့စေတနာဝန်ထမ်းလေးလုံးနေတယ်။သူမကလေဒေတာရဲ့အခြေအနေတွေကိုနားလေတယ်လို့ဖွင့်ပြုံးမှုနေတဲ့သူမတို့ဒေတာမှာအကြောင်းကြောင့် COVID-19 ရောဂါကိုစစ်နှုံမြင့်လာမှာကိုဆိုရင်နေပါရယ်။အောက်တိုဘာလ10ရက်နေ့စည်ရင်အရာချင်းပင်နေမှာ COVID အတည်ပြုလူနာ40ကျော်ရှိပြီးသေဆုံးသူတော့မရှိသေးပါဘူး။စောင့်ကြည့်လူနာ50ကျော်နဲ့ Quarantine Center 28ခုမှာ Quarantine ဝင်နေရသူက300ကျော်ရှိနေပါရယ်။ဒီလိုအခြေအနေတွေကြားမှာရွေးကောက်ပွဲကိုမရွေးဆိုင်ပဲမူလအစီအစဉ်အတိုင်းဆက်လက်ကျင်းပမယ်ဆိုရင်တော့ချင်းပင်နယ်ကမင်းစနက်ရှင်တွေရဲ့မင်းပေးမှုအခြေအနေဟာ2015ရွေးကောက်ပွဲထက်ပိုမိုညွန့်နေသွားနိုင်တယ်လို့ဒေသတွင်းအရက်ဖက်အဖွဲ့အစည်းများကခန့်မှန်းနေကြပါတယ်။၂၀ 2020ပါတီဆောင်အထွေထွေရွေးကောက်ပွဲအတွက်ချင်းပြည်နယ်မှာမင်းဆန္ဒရှင်333,698ရှိတယ်လို့ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်ယုံခွေဖော်ပြချက်အရသိရပါတယ်မင်းယုံအရေးတွဲကတော့2015ရွေးကောက်ပွဲတုန်းကမင်းယုံ1031ယုံသာရှိခဲ့ရာကနေ1134ယုံထိထပ်တိုးလာပါတယ်2015တုန်းကရွေးကောက်ပွဲမကျင်းပတဲ့နေရာမရှိဘဲပြည်နယ်လုံးကျွတ်ကျင်းပခဲ့ပြီးမေးပေးခွင့်ရှိသူအားလုံးရဲ့85ရက်ခိုင်နှုန်းအထိမေးပေးခဲ့ကြပါတယ်ဒီနှစ်မှလည်းရှင်းပင်တွေကမြို့နယ်5ခုလုံးမှာကျင်းပသွားမယ်လို့တာဝန်ရှိသူတွေကဆိုပါတယ်ချင်းပင်နေရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကမင်းဆက်လက်ရှင်တွေရဲ့လုံခြုံရေးအတွက်အမှတ်ခံတယ်လို့ဆိုပါမယ်အများစုကတော့မင်းယုံကိုသွားရင်ကိုရိုနာဗိုင်းရပ်စ်ကိုခံရနိုင်တယ်လို့ခန်းစားနေရကြပါတယ်စစ်တနဝန်ထမ်းကိုမုံနိုးက
ကိုဗစ် -19 second wave ကတာကွေနေအောင်တော့အနေဆုံးတော့ဟိုဒီကျမယုံဝင်ရှိဌာနကထုတ်ပြန်လိုက်တဲ့ဒီရှောင်းရန်ဆောင်းရန်အချက်တွေကိုကျွန်တော်တို့လိုက်နာဖို့ပေါ့နော်ပြီးတော့မှဟိုဒီဟိုမှာလူစုလူဝေးရှောင်းတာတို့အဲ့ဒါတွေကိုတို့သိတယ်တကယ်လို့ဒီလူမျိုးဥပဒေမလိုက်နာဘူးဆိုရင်တော့ဒီသက်ဆိုင်ရာဌာနကနေပြီးတော့မှအရေးယူတာအရေးယူတဲ့အပိုင်းတွေဆောင်ရွက်လိုက်ရင်တော့နည်းနည်းဒီ second wave ကဒီကိုဆက်မှုထိန်းချုပ်နိုင်မလားပေါ့နော်
ချင်းပင်လေရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကတော့ကိုဗစ်ကာလအတွင်းမေးပေးချက်မဲ့မင်းဆက်နဲ့ရှင်များအစဉ်ပြပြမေးပေးနိုင်အောင်မင်းယုံတွေကတဆင့်ရောဂါပိုးကိုဆက်မှုမဖြစ်အောင်ဂျမ်းမာရေးဌာနနဲ့ပူးပေါင်းပြီးဆောင်ရွက်သွားမယ်လို့သိရပါတယ်ချင်းပင်လေကော်မရှင်အဖွဲ့ခွဲရဲ့ Secretary ဦးလင်းကျော်က
ကျွန်တော်တို့ဘက်ကတော့မင်းယုံပိုင်းနဲ့မင်းယုံတောင်းဝန်ထမ်းဆောင်မဲ့လူပိုင်းကိုပြင်ဆင်တာပေါ့နော်ဒီပြည်စီအပိုင်းကတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ထောက်ပံ့မှုပေါ်မူတည်တာပေါ့တော့ကျွန်တော်မဲယုံဟိုကမဲဆန္ဒရှင်တရားအောက်ရှိတဲ့မဲယုံနေဆိုလို့ရှိရင်တော့ဟိုပုံမှန်အတိုင်းအဆိုင်တစ်ဆိုင်နဲ့ပေါ့ဒါကတော့မြန်သွားတာအဆိုင်တစ်ဆိုင်နဲ့သွားလိုက်မယ်တရားနဲ့900ကျားဖြစ်သွားတဲ့မဲယုံနေဆိုလို့ရှိရင်တော့ကျွန်တော်တို့ကအခန်းကျယ်တဲ့ဟာတွေဦးစားပေးပြီးတော့ရွေးတော့တယ်အဲ့ကောင်ကျတော့အဆိုင်တစ်ဆိုင်နဲ့သွားတော့မှာပေါ့
ဟုတ်က
ဲ့အဆိုင်တစ်ဆိုင်ဆိုမြန်မြန်လွယ်လွယ်ကူကူလေးဝင်လို့ရမယ်မြန်မြန်ဆန်ဆန်လေးပေးပြီးဖြစ်မှာ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းမေးပေးရမယ့်နေ့မှာအခက်ခဲမဖြစ်အောင်မင်းစည်းမှပါမပါအလိုင်းကနေလဲကြည့်ရှုနိုင်တယ်လို့ပြောပါမယ်။ချင်းပင်တွေကမင်းဆက်နဲ့ရှင်တွေအတွက်တော့ဆက်စစ်မင်းနဲ့အင်တာနက်ကိုအကန့်အသတ်နဲ့သာရပ်နိုင်တဲ့အတွက်အခက်ခဲတွေရှိနေပါတယ်။COVID-19 ကာလမှာဝင်ရောက်ရှင်ကြံမဲ့ကိုယ်စားလှယ်လောင်းတွေကလည်းစီးယူးရေးဆင်းဖို့အခက်ခဲရှိနေပါတယ်။ချင်းပင်နေဖမ်းမြုံနေကနေအမျိုးသားလွတ်တော်အမတ်နေရအတွက်ဝိရောက်ရှင်ကျမဲကိုစလေလောင်းချန်အုတ်လန်းကတော့
ရပောင်း20ကိုရကြကြော်လောက်ပဲကြံတော့တဲ့အနေထားမှာအားထည့်ပြီးတော့လုပ်ရမယ့်အနေထားမှာတတိထားတဲ့နဲ့တတိပြုတ်ရမယ့်ကိစ္စကကိုဗစ်ကိစ္စဖြစ်နေတော့ကျွန်တော်တို့တွေလည်းထိန်းလုပ်ရပါတယ်ဒီစီယုံကြီးမဲဆိုစီယုံကြီးဆိုတာကအဓိကတော့မေးပေးမမအောင်ဒီ voter education တွေကိုကျွန်တော်တို့အဓိကအဖြစ်လဲပြောရတဲ့အနေအထားတွေတက်ရောက်နေတဲ့အတွက်ကြောင့်ဒီပြည်သူလူထုကတော့ဘသူမေးပေးမယ်ဆိုတဲ့ဟာကိုတွေကိုသူတို့စိတ်ထဲမှာချင်းချင်းလင်းလင်းတီထားပြီးဖြစ်ပြီးလို့ကျွန်တော်ယူဆပါတယ်သူတို့မေးပေးမမအောင်လို့ပဲသူတို့ကျွန်တော်တို့ဂယုအဆိုင်ပြီးတော့ဟိုလမ်းပြပေးဖို့လိုလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
ဒုတိယလှိုင်းမှာလက်ရှိမှာပြန့်နှံ့နေတဲ့ COVID-19 virus ဟာမျိုးယူဗီဇပြောင်းသွားတဲ့ပိုးဖြစ်နေလို့ကိုယ်စက်နှုံမြန်ဆန်းနေလို့ဂျမ်းမာရင်းနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီလိုကိုယ်စက်မှုမြန်ဆန်းတာကြောင့်မြန်မာနိုင်ငံမှာအစည်းအဝေးဆုံး11ဆက်တွေ၏အကြံတန်းဆုံးဖွံ့ဖြိုးတိုးတက်မှုအနောက်ကျဆောင်ချင်းပင်တွေဟာရောဂါကိုယ်စက်ခံရပြီဆိုရင်တခြားတဒေသတွေထက်အထိနာလိမ့်မယ်လို့ဒေသခံတွေကတွေးပို့နေကြတာပါ။နှဝင်ထွေးကတော့
ကျမတို့ volunteer အနေနဲ့ပေါ့နော်အပြင်ပိုင်းထက်မှာပေါ့နော်ဒီလို၆ပေကွာပေါ့နော် social distance ဖက်ကိုကူညီပေးခဲ့ရဆိုတော့ငါပို့ရှိရပါတော့အခန်းထက်ဝင်သွားတယ်လုံမဲ့နေရာတွေပါတယ်ကိုခုခံရမှာပေါ့နော်မဲရေတော့ကတော့ရောက်နိုင်သလားဆိုတော့ငါပုံပုံရင်တော့တပုံကတော့မဲမထက်တော့မထက်တော့ဘူးဆိုမှအဲ့လိုအတန်ပေါ့နော်ငါပုံတပုံကမဲထက်တော့လို့ပြောတယ်တဲ့သုံးပုံလောက်ကတော့ဟိုမဲထက်မယ်လို့ပြောတယ်ဒါပေမဲ့တခြားတပုံပေါ့နော်သူကတော့မသိသေးဘူးသူကသွေးသွားထည့်ရမလားမသိအောင်လားပေါ့နော်
အက
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဟာခါပို့စင်းစာကမက်ဗက်ဒီမန်ဟေးချယ်ရယ်စလိုက်တလွန်တဲ့ဒိုးတန်ကအေးရောင်ဇာနီနဲ့အိုလီဗာစလိုးတို့ဖြစ်ပါတယ်။ဒိုးတန်ပတ်စင်တန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျူလိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့တဲ့အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
မောင်ရုံမြင်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်မင်္ဂလာပါခင်ဗျာ View American တန်ကနေပြီးတော့ဆက်လက်တန်လွှင့်နေပါတယ်စနေညဒဲအလီလိုက်အစီအစဉ်နေရာမှာနိုဝင်ဘာလမြန်မာနိုင်ငံထူးထူးရွေးကောက်ပွဲအတွက်အထူးစီစဉ်တရအနေနဲ့စနေညရွေးကောက်ပွဲစကားဝိုင်းအစီအစဉ်ကိုတက်ဆက်ပေးနေပါတယ်ဒီတစ်ပတ်မှာတော့ရွေးကောက်ပွဲနဲ့တိုင်းရင်းသားနိုင်ငံရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်ထားပါတယ် Channel FFE Editor ကိုမှုတစ်ကအစီအစဉ်တက်ဆက်ပေးထားပါတယ်
ဆက်တင်ဆက်ပေးနေကြဖြစ်တဲ့2020ရွေးကောက်ပွဲအထူးအစီအစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့တိုင်းရင်းသားနိုင်ငံရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာပါ။ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေလည်းရှိပါရစေ။ဖိတ်ခေါ်ထားကြတဲ့သူတွေကတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ကိုကိုစားပြုပြီးတော့ရန်ကုန်တိုင်းဒေသကြီးကရင်တိုင်းရင်းသားရေးရာကိုယ်စားလှောင်အဖြစ်ဝင်ရောက်ရွေးချယ်ခံမဲ့နော်စုစန္နာလှလှဆိုဖြစ်ပါရစေ။ရှမ်းတိုင်းရင်းသားမြို့ဒီမိုကရေစီဖွဲ့ချုပ်ကိုကိုစားပြုပြီးတော့မြို့သားလက်တော်ကိုယ်စားလှောင်အဖြစ်ဝင်ရောက်ရွေးချယ်ခံမဲ့ကိုမော်ထွန်းအောင်ဖြစ်ပါရစေ။ကျွန်တော်နိုင်ဒေတာကြီးခိုင်တိုင်းရင်းသားရေးရာကုသရေလောင်အဖြစ်ဝင်ရောက်ရွေးချယ်ခံမဲ့ဒေါက်ထုမေဖြစ်ပါတယ်ကျွန်တော်တို့ခုဆွေးနွေးမှာကဒီ2020ရွေးကောက်ပွဲနဲ့ဒီတိုင်းရင်းသားနိုင်ငံရေးဆိုတဲ့ခေါင်းစဉ်မှာကျွန်တော်တိုင်းရင်းသားနိုင်ငံရေးလို့ပြောတဲ့အခါမှာကြေကြေပြတ်ပြတ်ဆွေးနွေးရမယ့်ကိစ္စတွေရှိတယ်ဒါပေမဲ့လည်းကျွန်တော်တို့ဒီတစ်ပတ်ဒီတစ်ပတ်ဆွေးနွေးမှာကတော့ဒီ2020ရွေးကောက်ပွဲပေါ်မှာအခြေခံပြီးတော့တိုင်းရင်းသားနိုင်ငံရေးတိုင်းသားတွေရဲ့အခမ်းအနားအကြောင်းကိုဆွေးနွေးမှာပါဆိုတော့ကျွန်တော်အရင်ဆုံးတော့ကျွန်တော်စပြီးတော့မှကိုမော်ထွန်းအောင်ကိုစမေးခြင်းနဲ့ခင်ဗျာကျွန်တော်တို့ဒီလက်ရှိပေါ်တော့ကျွန်တော်တို့ဒီမြန်မာပြည်မှာ2008အခြေခံဥပဒေအောက်ကနေပြီးတော့ရွေးကောက်ပွဲထူးထူးရွေးကောက်ပွဲနှစ်ခုကျွန်တော်ဖြတ်တန်းပြီးတော့2020ရွေးကောက်ပွဲရှိတယ်2015ရွေးကောက်ပွဲရှိတယ်ပေါ့အခုလာမယ့်2020ရွေးကောက်ပွဲလည်းလာဖို့ရှိတယ်ပေါ့ဆိုတော့ဒီချိန်ကာလဒီလိုပြောင်းလဲလာတဲ့ဒီရွေးကောက်ပွဲနှစ်ခုလည်းဖြတ်တန်းပြီးသွားပြီနောက်ထပ်ရွေးကောက်ပွဲတစ်ခုကျွန်တော်တို့ဆက်သွားတော့မယ်ပေါ့နော်အဲ့တော့အဲ့ဒီဆိုဖြတ်သွားတော့မယ့်ချိန်မှာတိုင်းရင်းသားတွေအနေနဲ့ဒီမြန်မာနိုင်ငံရဲ့ဒီအခင်းကြီးပေါ့နော်မြန်မာနိုင်ငံရဲ့အခင်းကြီးကိုရှုမြင်တဲ့ပုံတွေပြောင်းလဲလာတာရှိသလားချင့်ကတ်တဲ့ပုံတွေပြောင်းလဲလာတာရှိသလားဘယ်လိုပြောင်းလဲတဲ့ချင့်ကတ်မှုတွေရှိတယ်ဘယ်လိုရှုမြင်မှုတွေပြောင်းလဲလာတာရှိတယ်ဒါလေးကိုရင်တော့စပြီးဆွေးနွေးပေးသေးတယ်ခါကိုမော်ထွန်းအောင်စပြီးဆွေးနွေးပေးပါလား
ဒီဟာကတော့ကျွန်တော်တို့တိုင်းသားအများစုကတော့2008အခြေခံဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကနောက်ရောင်းဖြင့်ဒီဟာကိုမကြိုက်ကြဘူးပေါ့နော်အဲနောက်ဒီဖက်ဒရယ်နဲ့မဆန်ဘူးအဲဒီ2012ဒီ NLD ကျွန်တော်တို့အကြပြယူကောက်ပွဲမှာဝင်ပြိုင်ပြီးတဲ့နောက်ပိုင်းမှာတော့အဲဒီယူကောက်ပွဲပေါ်မှာမြင်တဲ့ပုံစံတွေကပြောင်းသွားတယ်ပေါ့နော်ဘာလို့လဲဆိုတော့ NLD လိုမျိုးပါတီကြီး1988ကနေကျွန်တော်တို့တစိုက်တမတ်ပေါ့နော်အဲဒီဒီမိုကရေစီမှာတို့လုတ်ခဲ့ပါတီတော်မှသူရဲ့ဒီအဲဒီဒီယူဆချက်ပြောင်းပြီးရောပေါ့နော်ဒီရွေးကောက်ပွဲတွေဝင်လာတဲ့အခါကျတော့တိုင်းဒေသပါတီတွေတော်များများလဲအဲ့ဒါကိုရွေးကောက်ပွဲအဲဘယ်လိုပြောမလဲအရင်ကတော့ပြင်ဝင်ကနေပေါ့နော်ဝင်ပြင်ဆိုတဲ့ဟာမျိုးပုံစံပို့ပြီးတော့အဲခေတ်စားလာတယ်ပေါ့နော်အဲဒီ2008ကြောင့်ဖြစ်လာတဲ့ဒီနိုင်ငံရေးနဲ့ဆိုင်တဲ့ institution တွေကနေထွက်လာမဲ့အဲဒီအကျိုးအမြတ်ကိုလည်းပေါ့နော်တချို့ကမြင်လာကြတယ်အိုက်တွန်းလာကြတယ်ပေါ့နော်အဲ့တော့2015မှာတော့ပို့ပြီးတော့အဲ့လိုယူဆချက်တွေအားကောင်းလာတယ်ပေါ့နော်ဒါဆိုရင်အဲဒီမိုကရေစီရေးပေါ့နော်ဖက်ဒရယ်ရေးမှာကျွန်တော်တို့ကိုယ်တိုင်ပြောဖို့လုပ်ဖို့လိုလာပြီဆိုတဲ့အမြင်တွေ2015မှာစပြီးတော့ ဲကျွန်တော်တို့ဟိုအားကောင်းလာတယ်နောက်ပြီးတော့ဒီအဲဒီတိုင်းသားဒီပါတီတွေပေါ့နော်ကျွန်တော်တို့အဲပေါင်းစည်းလာတဲ့ဥစ္စာကိုလည်းကျွန်တော်2015နောက်ပိုင်းမှာပေါ့နော်ပို့ပြီးတော့အဲကျွန်တော်တို့တွေ့လာရတယ်ပေါ့နော်အဲ့တော့အဲပေါင်းစည်းတဲ့ဒီ trend ကတော့ကျွန်တော်တို့2020အထိအဲရှိနေတော့မဲလို့ကျွန်တော်တို့မြင်ရတယ်ပေါ့နော်အဲဒါကတော့ဒီရွေးကောက်ပွဲ၃ဆက်မှာကျွန်တော်တို့အဲဖြူမြင်တဲ့ပုံစံပေါ့နော်ဒီ2020မှာတော့အဲအထူးသဖြင့်ပေါ့နော်ကိုယ့်အတန်နဲ့ကိုပြောမယ်ဆိုတော့အဲဒီဖြူမြင်ချက်တွေကတော့ပိုအားကောင်းလာတာကိုတော့တွေ့ရတယ်ခင
်ဗျ Okay ဟိုဆရာမတော်သူမြေတစ်ချက်လောက်ဆွေးနွေးပြလို့ရမှာဒီပုံမှာဗာများဒီချင်းကပ်မှုတွေနိုင်ငံရေးပေါ်ဖြူမြင်မှုတွေပြောင်းလဲလာတာဘာတွေရှိတယ်ပေါ့နော်
ဟုတ်ကဲ့ရှင်ဒီကျွန်မတို့အနေနဲ့ကတော့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုကိုဟိုအတိုင်းအတာတစ်ခုထိအကောင်းဆုံးမြင်နိုင်ပေမဲ့အဲတကယ်လူမျိုးစုတွေရှိကြတဲ့တိုင်းရင်းသားတွေလို့ပြောကြတယ်ကျွန်မတို့လူမျိုးပေါ်မှာအခြေခံတဲ့အဲပေါ်မှာကျွန်မတို့ဒီလူမျိုးလို့အခြေခံလိုက်ပြီဆိုလို့ရှိရင်ဒါလူမျိုးစုဖြစ်သွားတယ်ပေါ့တကယ်ဒီမိုကရေစီမှာကြားလို့ရှိရင်တော့ဒီမဲအများဆုံးရတဲ့ပါတီတွေအဖွဲ့အစည်းတွေကဒီနိုင်ငံပြည်ပြင်ပြောင်းလဲရေးမှာအခရာကြတယ်ဒါပေမဲ့ကျမတို့တွေကြာလို့ရှင်ဘာကိုသုံးသပ်တယ်လဲဆိုလို့ရှင်အဲ2008ဖွဲ့စည်းပုံကြောင့်မြန်မာနိုင်ငံမှာနေပြီးတော့ဒီမိုကရေစီအခင်းကျင်းကိုမြင်ရတယ်ဒါပေမဲ့ဒီအခင်းကျင်းဟာတကယ်တမ်းအနှစ်သာရဘလောက်ပါတယ်လဲမြန်မာနိုင်ငံမှာနေထိုင်ကြတဲ့လူမျိုးတွေအတွက်ဘလောက်အနှစ်သာရပြည့်ဝတယ်လဲဆိုတဲ့အရာပေါ်မှာပဲကျမတို့စဉ်းစားရပါမယ်အဲ့ဒါပေမဲ့ဒီ legal platform လို့ခေါ်တဲ့နိုင်ငံရေးပေါ်မှာရွေးကောက်ပွဲတွေပေါ်ထွန်းလာတယ်။အဲပါတီတွေနေပြီးတော့ပြန်လဲဖွဲ့စည်းရေးတွေရတယ်။ဆိုတော့ဒီဟာတစ်ခုတည်းပေါ်ပဲကျွန်တော်တို့ဟိုအာရဝန်သာဖြစ်လို့မရဘူးပေါ့။ဒါပေမဲ့တကယ်တမ်းအနှစ်သာရရှိတဲ့federal ကိုတည်ဆောက်မယ်ဆိုလို့ရှိရင်ဒီ federal အနှစ်သာရတွေကဒီဖွဲ့စည်းပုံထဲမှာပါဝင်ဖို့လိုတယ်။နောက်တစ်ခုကမြန်မာနိုင်ငံတည်နေပြီးတော့လွတ်လပ်ရေးရပြီကြတဲ့ကတိုင်းရင်းသားတွေပေါ်မှာအခြေခံတယ်။ခုသဖြင့်ပြောမယ်ဆိုလို့ရှိရင်ဒီလူမျိုးတွေပေါ်မှာအခြေခံတယ်ဒီလူမျိုးတွေပုံမှာအခြေခံတဲ့ federal ကနေပြီးတော့ဖွဲ့စည်းပုံစဆွဲခဲ့တာအဲ့လိုပုံစံဖြစ်ခဲ့ရမယ်ဒါပေမဲ့မဖြစ်ခဲ့တဲ့အပေါ်မှာလည်းအဲကျမတို့လူမျိုးတွေကနေပြီးတော့အများကြီးတိခံခဲ့တယ်ဒါပေမဲ့တကယ်တမ်း9နှစ်ကိုဖြတ်တန်းတယ်အဲအထူးသဖြင့် 2015 ကိုကျမတို့9နှစ်တာတွတ်တော်မှာဖြတ်တန်းတဲ့အရာကိုတွေ့ရတဲ့အခါကြလို့ရှိရင်တကယ်တမ်းဒီပြည်သူတွေအများဆုံးမဲပေးလိုက်တဲ့ပါတီကို၌ကိုကပေါ့နော်ပြုပြင်ပြောင်းလဲဖို့အတွက်အဲနေပြီးတော့ဒီ black ခွန်အားရှိရှိအတားစီရနိုင်တဲ့မဲကိုမရနိုင်ဘူးဆိုတဲ့အခါမှာဒါတွေကဘာတွေအကျုံးဝင်လာတယ်လဲဆိုလို့ရှိရင်ကျွန်တော်တို့ဘာတွေကိုမြင်ရလဲဆိုလို့ရှိရင်ဒီကျွန်တော်တို့ရဲ့ဒီလူမျိုးတွေနေတဲ့နေရာတွေမှာသူတပြင်းတိုင်းရင်းသားဒေသတွေမှာပါတီတွေအားကောင်းဖို့အတန်တွေဒီချက်မကအားကောင်းပြီးလို့ရှိရင်ဒါတွေကငြိမ်းချမ်းရေးနဲ့တပြိုင်တည်းတည်းမှာဆက်နွယ်ရမယ်ဆိုဒီလိုမဟုတ်ဘူးဆိုလို့ရှိရင်မြန်မာနိုင်ငံရဲ့အခင်းကျင်းကတိုးတက်လာစရာအကြောင်းမရှိဘူးဖက်ဒရယ်လို့ပြောပေမဲ့အပြောပဲရှိပြီးတော့နိုင်ငံကဒီတိုင်းငြိမ်နေပြီးတော့တိုးတက်လာတဲ့အခြေအနေမတွေ့ရဘူးဆိုတော့တိုးတက်လာတဲ့အချိန်တွေမှာ federal စနစ်လည်းမတိုးတက်လာဘူး။ငြိမ်းချမ်းရေးလည်းမတိုးတက်လာဘူး။ရွေးကောက်ပွဲဖြစ်ထွန်းပေမဲ့ပြည်သူအချို့ကတိုးတက်လာတဲ့အချိန်တွေမရှိတဲ့အခါမှာကျမတို့တွေကတော့မြန်မာနိုင်ငံရေးကိုဘယ်လိုသုံးသပ်ရမလဲဆိုလို့ရှိရင်ဟိုရှင်လျက်နဲ့တည်နေတဲ့အချိန်တွေလို့ဖြစ်နေတယ်ပေါ့။ဘာကြောင့်လဲဆိုလို့ရှိရင်ကျမတို့ရဲ့ကိုယ်ပိုင်ပြဋ္ဌာန်းပိုင်ခွင့်ကိုတစုံတရာအာမခံထားတဲ့ဖွဲ့စည်းပုံမပေါ်ပေါက်သေးတဲ့အတွက်ကြောင့်မလို့ကျမတို့ကတော့ဒီနိုင်ငံရေးအခင်းကျင်းပေါ်မှာတော့ရက်တည်ရပေမဲ့အတော့ကိုအမေရစရာအခြေအနေတွေကြုံရတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့ကျမတို့ဆိုတဲ့နားလားဆိုတစ်ချက်တော့ပြောပြပါလားခင်ဗျာ
ကျမအနေနဲ့တော့ဒါမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကိုစားပြုလက်ရှိတော့အလွတ်တော်ကိုယ်စားလှယ်ပေါ့နော
်
အခု2020မှာတော့ကျမရန်ကုန်တိုင်းကရင်ရေးရာကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြိုင်မှာပေါ့အဲ့တော့ကျမတို့ဒီရွေးကောက်ပွဲကြော်ညာစာတမ်းကိုပြန်ကြည့်မယ်ဆိုလို့ရှင်လေဒီဇိုင်းမမတ်ပေါ့နော်အဲတိုင်းသားအရေးကိုဦးစားပေးတာကိုတွေ့ရတယ်ပေါ့နော်တိုင်းသားအရေးနဲ့ဖက်ဒရယ်အရေးနော်ပြည်တွင်းငြိမ်းချမ်းရေးစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ဟိုပေါ်ထွန်းမှုအတွက်နော်ဒီဟိုစာပေါ်အခြေခံမှုတွေကိုပြင်ဆင်ရေးစသည်ဖြင့်ပေါ့နော်အဲ့ဒါတွေကရွေးကောက်ပွဲကြော်ညာစာတမ်းထဲမှာပါတယ်ပေါ့ဒါပေမဲ့ကျွန်မပြောချင်တာကပါတီဟာလူတွေနဲ့ဖွဲ့စည်းထားတဲ့အတွက်ကြောင့်ဟိုအမားကင်းတယ်လို့တော့ကျွန်မမပြောလို့ဘူးနော်ဒါမဲ့မူကတော့နော် selection တန်လေး7အဲ့ဒါတော့ကျမတို့အခြေနဲ့အားရမှုရှိရယ်နော်ဖြစ်ထွန်းနေသေးပဲပေါ့နော်နောက်ပြီးတော့ဒီအခုခုနကတော့ကိုယ်စားလောင်းနှစ်ယောက်ပြောသလိုပဲဟုတ်တယ်2008ဖွဲ့စည်းပုံကတော့ဟိုအတစ်ဆို့တွေကဖြစ်နေတာတော့မှန်နေသေးပဲပေါ့နော်ဟုတ်နေသေးပဲဒါမဲ့ဟိုဥစားပေါ့နော်ဒီကျမတို့ကဒါကိုဒီဇိုင်းမမတ်ပြင်ဆင်ဖို့အတွက်ပေါ့နော်စီစီလုံးလုံးနဲ့လှုပ်ဆောင်ကြမယ်နော် strategy ကောင်းကောင်းနဲ့လှုပ်ဆောင်မယ်ဆိုလို့ရှင်တော့မအောင်မြင်နိုင်စရာ အကြောင်းရှိဘူးပေါ့အဲတခုကျွန်မဖြစ်ပြောချင်တာကကျွန်မဒီ9နှစ်တာတက်တန်းပေါ့9နှစ်တာတက်တန်းလွတ်တော်မှာတာဝန်ယူစင်မှာတော့ဒီလိုမျိုးပေါ့ကျွန်မတို့တွေတော့နည်းနည်းလေးဟိုလိုအပ်တာလေးတွေတော့တွေ့ရပါတော့เนาะဥပမာဖြစ်ကျွန်မတို့ Federality ဆောက်မယ်เนาะနောက်ပြီးတော့ Peace ပေါ့เนาะဒီငင်းချင်းတည်ဆောက်မှုလုပ်နေတယ်ဆိုပေမဲ့ဥပမာဖြစ်ငင်းချင်းဆွေးနွေးတွေလုပ်တယ်အဒီ NC မှာပါတဲ့သဘောတူညီချက်တွေညီတိုင်း conference မှာပြီးခဲ့တဲ့အချက်တွေကိုဥပဒေပြုမှုနဲ့ချိတ်ဆက်မှာအားနည်းတယ်လို့ကျွန်မထင်တယ်လေ။ဟိုညီချင်းရေး process နဲ့ဒီဥပဒေပြုမှုကတဆက်တည်းဖြစ်နေရမယ်။နောက်ပြီးတော့ဟိုလွတ်တော်ရဲ့တာဝန်ကလည်း endorsement လုပ်ဖို့တာဝန်ဖြစ်တယ်ဆိုပေမဲ့ကျွန်မတို့လွတ်တော်ကိုယ်စားလှယ်ရည်ဒီအဥစ္စာပေါ့နော်သဘောတူညီချက်တွေကိုမှန်မှန်ကန်ကန်ဥစ္စာဆုံးဖြတ်ဆွေးနွေးပေါ့နော်အချိန်နဲ့ဆွေးနွေးပြီးတော့မှโอ้ตบอตุญีดาမဟုတ်ပဲねဒါကိုလာတယ် endorsement လုပ်ပေးတယ်ဆိုရဲအဆင့်လောက်ပဲရှိရယ်ပေါ့เนาะအဲကျွန်မကတော့ဖြစ်စီချင်တာကဒီဟာကိုဥပဒေဖြစ်เนาะပြန်လဲရေးဆက်ကောင်တဲ့ပုံမဲ့လွတ်တော်ကိုယ်စားဒီချက်များများပေါ့เนาะဒီဟို27ပင်လုံးညီလာခံမယ်ပြောပြောပေါ့เนาะအဲ peace process မှာပါဝင်ပြီးတော့မှဒီဥပဒေเนาะပြတ်တမ်းမှုမှာချိတ်ဆက်လို့ရှင်เนาะပုံမအကောင်းねပေါ့เนาะတိုင်းသားတွေရဲ့ပါဝင်တဲ့ဥစ္စာပေါ့เนาะပို့ပြီးတော့အဓိပ္ပာယ်ရှိလာမယ်လို့လည်းကျွန်မထင်ပါတယ
်ဆိုတော့ဟိုဟာဒီဘေးကွန်းကိုအခြေခံပြီးတော့ကျွန်တော်နည်းနည်းလေးဖြည့်ဆွတ်ပေးချင်တာကတိုင်းသားနိုင်ငံအင်အားစုတိုင်းသားလွှတ်တော်ကိုယ်စားလှယ်နောက်တိုင်းသားပါတီအနေနဲ့ဒီနိုင်ငံရေးကိုချိတ်ဆက်သွားဖို့ဆိုတဲ့နေရာမှာပုံစံပြောင်းပြီးတော့စဉ်းစားလာတာမျိုးရှိကြတယ်လားပေါ့เนาะနောက်ပုံစံပြောင်းမဲ့ချီနေမျိုးရှိကြဒါလေးကိုပြောပြလို့ရမှာအရင်ဆုံးတော့ဟိုဆရာမဒေါက်တူမေရှင်ပြောပြပါလားဒီ
ကျွန်တော်တို့နေပြီးတော့ဒီလူမျိုးတွေရှိကြတယ်တိုင်းရင်းသားတွေအနေနဲ့ကတော့အများအားနေပြီးတော့နိုင်ငံရေးကိုအထက်သေးရောရှိကြတယ်တက်တွမှုရှိကြတယ်ပြီးလို့ရှိရင်နိုင်ငံကိုပြုပြင်ပြောင်းလဲတဲ့အခါမှာလည်းပဲဒီဖက်ဒရယ်စနစ်ကိုသွားမယ်ဆိုတော့အဲမူကိုနေပြီးတော့ကျွန်တော်တို့စ조사အထောက်ကြတယ်ပါတီတွေကအထူးသဖြင့်ဆိုလို့ရှိရင်ကျွန်တော်တို့2015မှာတွေ့မြင်ရတယ်ဒါပေမဲ့တကယ်တမ်းကျွန်တော်တို့နေပြီးတော့လွတ်တော်မှာနေရအများစုရပဲမဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုကြည့်လိုက်လို့ရှိရင်ဒီနိုင်ငံဒီနိုင်ငံရေးစိတ်ဆန္ဒကလက်ရှိအနိုင်ရပါတီကိုနိုင်ကိုကတစ်နှစ်နဲ့နှစ်သုံးနှစ်လောက်အချိန်ဆွဲပြီးတော့မှဖွဲ့စည်းပုံကိုပြင်ဆင်ခဲ့တာတွေ့ရတယ်ကျမတို့တွေဒီနိုင်ငံပြုပြင်ပြောင်းလဲရေးမှာအကောင့်ဖက်ကိုဥတည်ဖို့အတွက်အများကြီးစေယုံကြိုးပမ်းခဲ့တယ်အဲကျမတို့ဘယ်တော့မှခင်နောက်မကြခဲ့ဘူးဖယ်ရယ်ကိုသွားမယ်လမ်းကိုကျမတို့အကောင့်ရှုမြင်တယ်အဲဒါကြောင့်မလို့နေပြီးတော့နိုင်ငံရေးပေါ်မှာကျမတို့အစိတ်အပိုင်းတက်ခဲ့ပေါ့
โอเคเสมาดอสุธนาချက်တော့ဆွေးနွေးပြပါလားဒီပေါ်မှာ
ဟိုစ조사တဲ့ညီလန်းကတော့အများကြီးပေါ့เนาะဥမာဖြင့်ဒီငင်းချိုင်းဆွေးနွေးဆွေးနွေးပွဲကနေပြီးတော့ကျမတို့ပြောင်းလဲမှုလုပ်လို့ရမလားဆိုတော့ညှော်လင့်ချက်မျိုးလည်းရှိခဲ့တယ်ဥမာဖြင့်ကျမတို့ဒီ27အရာစုပင်လုံးမှာဆွေးနွေးလို့เนาะဒါကိုလွတ်တော်အနေအတည်ပြုနိုင်ခဲ့မလားဆိုတော့ဆွေးနွေးဥစားပေါ့နော် Twitter ချက်လည်းရှိတယ်အဲ့ဒါလည်းဖြစ်မလာခဲ့ဘူးပေါ့နော်အဲလိုဖြစ်မလာခဲ့တဲ့အခါမှာလွတ်တော်တွင်းမှာကြောင်းလဲဖို့ဆိုပြီးတော့စူးစမ်းခဲ့ပြီမဲ့လည်းပဲထင်သလောက်မထီရောက်ခဲ့ဘူးပေါ့နော်ဒါမဲ့ဒါကိုလည်းဟိုမလုပ်ဘူးလားဆိုတာတော့မဟုတ်ဘူးဆက်တော်လုပ်မှာပဲအဲ့ဒါကြောင့်လို့ဟိုဒါရွေးကောက်ပွဲကြွေးကြော်သံမှာလည်းဒါကြွေးကြော်သံအကြီးတစ်ခုအနေနဲ့ပါခဲ့တယ်ဥပဒေပြုတဲ့အော်ဆာကုစလေရင်းအနေနဲ့လဲလွတ်တော်ကုစလေရင်းအနေနဲ့လဲပဲဒါကိုဒီဇိုင်းမတ်မတ်ပေါ့နော်လေလာသုံးသက်နော်လမ်းချသွားမယ်ဆိုလို့ရှင်တော့ကျမထင်တယ်လေဒီ2020မှာတော့ဒါလမ်းစားတွေထွက်လာပြီးတော့ပေါ့နော်တခုအခြေအနေပေါ့ဥပမာအဖြစ်ကျမပြောချင်တာကဒီ2015-20တဲမှာပြုပြင်ပြောင်းလဲဖို့ကြိုးစားတာတွေအများကြီးပဲဥပမာအဖြစ်ထွေအုပ်ကိုကျမတို့ဒီရက်သားအစိုးရအောက်ကိုပြောင်းလဲဖို့ဒါအများကြီးကြိုးစားခဲ့တယ်ဒါပေမဲ့ဟုတ်3 နှစ်လောက်ပေါ့နော်3နှစ်လောက်ကျမတို့စောင့်ဆိုင်ခဲ့ရတယ်အဲ့ဒါတွေကလည်းဒါဟိုစားကောင်းမှုနဲ့ရလက်ပေါ့နော်ဒါကျမတို့အောက်ခြေမှာလုပ်နေတဲ့ကုစရာတော့ဒါကိုအရန်ကောင်းတယ်လို့ကျမတို့ဟိုကြိုဆိုတယ်ဆိုတော့ဟိုပြောင်းလဲမှုတွေလည်းအများကြီးလုပ်ခဲ့ပါတယ်ဆက်လက်လည်းလုပ်ဖို့ရှိပါတယ်ဒါကိုလည်းညီညီညွတ်နဲ့ဆက်လုပ်သွားဖို့လိုအပ်ပါတယ်
โอเคคุณหมอท่านขอเชิญเสนอไปบ่าล่ะ
ครับครับดีจ้าเด้มาบ่เนาะเรายุคกอกเวรี่ဖြတ်တန်းပြီးတဲ့ခါကျတော့เราเลสซั่นแลนนี่ရှိရေဗောเนาะတင်ကန်းစာတွေရှိရယ်တင်ကန်းစာတွေရှိရတော့ကျွန်တော်တို့ဘာတွေ့လဲဆိုတော့တိုင်းသားပါတီတွေကဒီခုနပြောသလိုလူမျိုးပေါ်မှာစရောအခြေခံပြီးရောဗောเนาะเราလုပ်ခဲ့ကြတယ်ဒါပေမဲ့ဒီ92အကုံယူစနစ်မှာတော့เราတိုင်းသားပါတီတွေကကိုယ့်ရဲ့အခြေအနေကိုကိုယ်သဘောပေါက်လာတယ်ဗောเนาะ ဒီဝိုင်းကျွန်တော်တို့ဒီဘဝတူပေါ့နော်အဲဘဝတူတခြားတိုင်းသားပါတီနဲ့လိုမျိုးမဟာမိတ်ပုံစံလိုမျိုးအဲဖွဲ့တဲ့ပုံစံလိုမျိုးတွေမှာပို့ပြီးတော့အားတန်လာတာတွေကိုကျွန်တော်တို့တွေ့ရတယ်နောက်တစ်ခုကကျတော့ဒီတိုင်းသားပါတီကိုနိုင်ကလည်းမိမိဘာလို့ချင်တယ်လဲဆိုတာကိုလည်းတော်တော်လေးကိုပေါ့နော်ပြက်ပြက်တတာအဲပုံစံတကျပြောတယ်ဥမာကျွန်တော်တို့ဖက်ဒရယ်ဆိုပြီးတော့နိုင်ငံရေးပါတီတွေပြောကြတယ်ဒါပေမဲ့တိုင်းသားပါတီတွေပြောတဲ့ဖက်ဒရယ်ကပုံပြီးပြည်ပြင်းတယ်လို့ကျွန်တော်အနေနဲ့ခံစားရတယ်အဲ့လွတ်တော်မှာဆိုရင်ပေါ့နော်ယူနီကာမဲလုံးမလားဘိုက်ကာမဲလုံးမလားပေါ့နော်လွတ်တော်နေရလုံးမလားအဲ့လွတ်တော်နေရကိုအာနာဘလူပေးမလဲပေါ့နော်ပြီးရင်ခုလက်ရှိမြို့သားလွတ်တော်ရဲ့ဒီအာနာချင်းခွင်ရှာကပြည်သူလွတ်တော်နဲ့ကျွန်တော်တို့ရှင်ကြည့်လိုက်တဲ့အခါမှာဆိုရင်တချို့အဥရိကျမ်းမှာပေါ့နော်ကျွန်တော်တို့အဲဒီ institution အရရှင်သူကဟိုနှိမ့်သွားတယ်လို့ဖြစ်သွားတယ်ဘာလို့ဆိုပြည်တော်စုမှာပေါ့နော်တွားပြီးတော့လုပ်တယ်ဆိုတော့အဲ့အရာတွေကိုလည်းထောက်ပြလာတယ်ရအဲတော်တော်လေးရှိလာတယ်ပေါ့နော်ဆိုတော့ဒီအရာတွေကိုကျွန်တော်တို့ခြုံပြီးကြည့်လိုက်ရင်2010 2015 အဲ့မှာရှိတဲ့တင်ကန်းစာတွေကိုတိုင်းသားပါတီတွေကတော်တော်လေးတင်ယူပြီးတော့ပေါ့နော်ဟိုအဲဒီလက်ရှိဒီ2008ထဲမှာပဲအအောင်မြင်မှုတွေရအောင်ပေါ့နော်တို့အဲဒီကိုယ့်ရဲ့ကိုစားပြုမှုပို့ပြီးတော့ကောင်းလာအောင်အဲတို့တော်တော်လေးဒီမူဝါဒပိုင်းပြုပြင်ပြီးတော့ပေါ့နော်အဲဒီ2010မှာဝင်ပြိုင်လာကြရဲဆိုတော့ဟိုအဲကျွန်တော်အနေနဲ့တွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ကျွန်တော်ဒုတိယတစ်ပိုင်းလေးဆက်သွားခြင်းတယ်ကဒုတိယတစ်ပိုင်းကတော့ကျွန်တော်တို့ဒီတော့ပြီးခဲ့တဲ့လွတ်တော်မှာဒီဖွဲ့စည်းပုံအခြေခံမှုတွေပြင်ဆင်ရေလှုပ်ဆောင်ကြရတယ်ပေါ့နော်ဆိုတော့အဲ့ဒီမှာဒီတိုင်းရင်းသားတွေနဲ့ပတ်သက်ပြီးတော့ပုံပြီးတော့မှဆက်ကြရအောင်ဖြစ်တဲ့ကိစ္စလည်းရှိရအောင်ဟိုဒီမှာတုံ့တက်မှုတွေလည်းရှိတဲ့ကိစ္စကဒီပြည်နယ်တိုင်းဝန်ကြီးချုပ်တွေကိုခန့်အပ်ရေးပေါ့နော်တိုင်းရင်းသားပြည်နယ်လွတ်တော်တွေရတဲ့အဲ့ဒီလိုကိစ္စမျိုးကလည်းဒီလွတ်တော်တွေမှာမအောင်မြင်ခဲ့တဲ့ကိစ္စမျိုးရှိရဆိုပြီးတော့ကိုယ်ပိုင်နိုင်လည်းရှိရဆွကြတော့လည်းပြန်ပြီးတော့မှဒီပေါ်မှာရှင်းလင်းပြောဆိုတာလည်းရှိရပေါ့ဆိုတော့ဒီဟာကရောကျွန်တော်ဒီတိုင်းရင်းသားဒီမဲဆန္ဒနယ်ကမဲဆန္ဒပြည်သူတွေအနေနဲ့ဘလူးမျိုးဒီပေါ်မှာသဘောထားနိုင်ဘလူးကျွတ်တရမှုရှိနိုင်တယ်ဗောဒီလိုဖြစ်တဲ့မျိုးတွေအဲ့တော့ဒီလွတ်တော်ပြီးခဲ့တဲ့လွတ်တော်တွေမှာလှုပ်ဆောင်ခဲ့တဲ့ကိစ္စတွေကဒီတိုင်းကမဲဆန္ဒနဲ့ပြည်သူတွေကိုဘလူးကျွတ်တရမှုရှိစေနိုင်တယ်ဗောဆိုတော့အရင်ဆုံးတော့ကျွန်တော်ဆံမတော်စုစံနာနာဆိုကိုသွင်းပေးစီခြင်းတယ်ကဒီပေါ်မှာလေ
ဟုတ်ကဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီဟိုဥစ္စာပေါ့နော်ဒီလွတ်တော်မှာဆွေးနွေးကြတယ်အချိန်နဲ့ပြောကြတယ်ဒါပေမဲ့ NLD ရဲ့ရည်တည်ချက်ကတော့နော်တရားရခိုင်နှုန်းဒီမိုကရေစီမဟုတ်သေးဘူးအဲ85ရာခိုင်နှုန်းပဲရသေးတဲ့အတွက်ကြောင့်เนาะဒါအချိန်မကျသေးဘူးလို့ဒါတော့ဟိုမျိုးလို့ဆက်ကျွန်မနားလည်ထားရပေါ့เนาะဒါလည်းဆိုတော့ကျွန်မကလည်းဟိုရင်းပေါ့ဒီဝင်ဆွေးနွေးရဲ့အထဲမှာတော့မပါဘူးပေါ့เนาะလေးလာကျွန်မတို့ထောက်လျှောက်တော့လေးလာတုံးခတ်နေပါတယ်ဆိုတော့အဲ့လိုမျိုးအနေထားမျိုးတော့ရှိတယ်ဆိုတော့အာဒီဟာကလည်းငိုတဲ့ကတော့ဒါ NLD ကထောက်ခံထားတဲ့အချက်ပဲလေဒီတိုင်းသားနေရာတွေမှာတိုင်းသားတွေကเนาะဟိုဥစားဖို့เนาะဒီဥဆောင်ဖို့เนาะလွှမ်းချုပ်ဖို့ဆိုတာတော့ဒါရှိရယ်သို့တော်လည်းအနေအထားတစ်ခုအရပေါ့เนาะကျမတို့ဒီလိုမျိုးဟို2008ဖွဲ့စည်းပုံအခြေအနေရပေါ့เนาะ25ရာခိုင်နှုန်းရှိနေသေးတဲ့အတွက်ကြောင့်ဒါကိုကျမတို့ကเนาะဆက်လက်ပြီးတော့ပေါ့เนาะဒီစုစုစည်းစည်းပဲအဲလုပ်ကြမယ်ဆိုတဲ့အနေအထားမျိုးလို့တော့ကျမသုံးသပ်မိပါတ
ယ်ဟုတ်ကဲ့ကိုမတော်အောင်ဒီပေါ်မှာချက်ဆင်းနေပါဒီတိုင်းသားမဲဆန္ဒနယ်ကမဲဆန္ဒရှင်တွေအနေနဲ့ဒီပေါ်မှာဗားရီများသူတို့ပေါ်မှာဗားရီကျိုးတက်ရောက်မှုရှိသွားစေနိုင်တယ်ပေါ့နော
်ဟိုအကျိုးတက်ရောက်မှုကတော့ဟိုကျွန်တော်တို့ပေါ့နော်အဲဒီမှာကျွန်တော်တို့ဟို NLD အနေနဲ့လည်းဒီမိုကရေစီစနစ်ဟိုတွားချင်တယ်ဆိုတော့ကျွန်တော်အနေနဲ့ဒါတံပြားမရှိပါဘူးသို့တော်လည်းဒီမှာလုံနီးလုံဟန်ပေါ့နော်ဥမာအပြင်ဆိုရင်ကျွန်တော်တို့မျှော်လင့်တာကတော့2015မှာရခိုင်မှာဆိုရင်အဲဒီပြည်နယ်အစ်စ်မှာအများဆုံးပြတာကဒီရခိုင်ပါတီရရတာလေ။နောက်ဒီရှမ်းပြည်မှာဆိုရင်လည်းအဲ့လိုပဲပေါ့နော်။ရှမ်းပြည်မှာဆိုရင်တော့ဒါပြည်ထိုင်ပြူကပထမပေါ့။ဒုတိယက SNLD ပေါ့။ဆိုလိုတဲ့အခါကျတော့အဲ့လိုမျိုးအနေအထားမျိုးမှာတော့အဲဘာပြောပြောကျွန်တော်တို့ကရှိတဲ့ institution ကအသက်ဝင်စေချင်တယ်။အဲပြည်နယ်မှာဒီပြည်နယ်ရဲ့ဒီလွတ်တော်တွေကဘာပြောပြောအဲဒီပြည်နယ် de facto ပေါ့နော်။ကျွန်တော်တို့ပြောချင်တာ de facto federal ပေါ့။အဲဒီ federal အစ်စ်မဟုတ်ရင်တော့မှကျွန်တော်တို့ကအော်နိုင်ငံရေးအရပေါ့နော်ဖက်ဒရယ်ဘက်ကိုတွန်းအားပေးတဲ့အမျိုးဖြစ်စေချင်တယ်ဒါပေမဲ့ကျွန်တော်တို့အဲ့လိုမျိုးမဖြစ်ခဲ့ဘူးပေါ့နော်အဲ့မှာလဲကျွန်တော်တို့အဲကျွန်တော်တို့ညင်ချင်တဲ့ de facto federal ပုံစံပေါ့နော်အဲအဲ့ဒါကိုဒီဥဆောင်မှုကိုကျွန်တော်တို့မမြင်ခဲ့ရဘူးကျွန်တော်တို့ညင်ချင်တာကတော့ဟုတ်ပြီအဲဒီ26တက်ကအခုပြင်လို့မရဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့အဲ့မှာဒီဥပဒေဆိုတာကကျွန်တော်တို့က additional clause တွေထည့်လို့ရတယ်ဥပမာကျွန်တော်တို့အခုအဲတမဒရွေးကောက်တယ်ဒုတမဒရွေးကောက်ပွဲကဒုတမဒကိုကျွန်တော်တို့ကဒီ electoral college ပုံစံနဲ့ရွေးကြတာပဲလေမြို့သားလွတ်တော်ကတယောက်ပြည်သူလွတ်တော်ကတယောက်ပေါ့နော်ဆိုတော့အဲ့လိုမျိုးပုံစံလဲကျွန်တော်တို့လုပ်လို့ရပါတယ်ဒီပြည်သူတွေအဲရွေးချယ်တင်မြောက်တဲ့ electoral college ကနေပြီးတော့လာတဲ့ เนาะเอ่อดีโหอาโกปอเนาะดีวินจิชุบลองโกเรารู้ดีปีเนลุดออกนี่พี่แล้วแฟตติ้งลุบพี่แล้วปอเนาะเราตําดาณีพี่แล้วนอกซ้อมดีအပရူဖ်လုပ်ပြီးတဲ့ပုံစံမျိုးပေါ့နော်အဲ့လိုမျိုးနီးစနစ်အရလုံးလို့ရပါရဲ့ဒါနဲ့ပေါ့နော်လုံတီရဲ့ဒီဟာကိုလုံးဝခါခါတီတီအဲ့လိုမျိုးပုံစံလုံးလိုက်တဲ့အခါကျတော့အဲဒီဘက်မှာကျတော့ဟိုဒီတိုင်းတာဒီဘက်လောကမှာကျတော့ဟိုနားလဲတဲ့လူကတော့နားလဲပေးလိမ့်မယ်နားမလဲတဲ့လူကကျတော့သူတို့စိတ်စေတနာမရှိဘူးပေါ့နော်အဲ့လိုမျိုးပုံစံဖြစ်လာတယ်ပေါ့နော်ဒါလေးကတော့ကျွန်တော်နှစ်ဖက်ကိုမျှပြီးမြင်ကြည့်ရတယ်ပေါ့
ကျမတက်သူမြေချက်လောက်ဆင်းနေပြီပါ
ကျမတို့အနေနဲ့ကတော့ဒီ26ပြင်ဆင်ရေးမှာဖာတွေ့ရလဲဆိုလို့ရှိရင်ဒီအထူးသဖြင့်ကျမကဖွဲ့စည်းပုံပြင်ဆင်ရေးမှာနေပြီးတော့3ချိန်ခန့်မနေဆွေးနွေးခဲ့တယ်ပေါ့နော်ဆိုပြင်ဆင်မှုအရာတွေမှာလည်းပုံမှန်တွေတင်ပြီးတော့ဆွေးနွေးခဲ့တာလည်းရှိတယ်အဲနောက်တစ်ခုကနေပြီးတော့ခြုံငုံပြီးတော့မှဒီတရားမျှတမှုကိုအခြေခံပြီးတော့မူဝါဒဆွေးနွေးခဲ့တာတွေရှိပါတယ်ဆိုဒီလိုမျိုးဆွေးနွေးခဲ့တဲ့အခါဘာတွေတွေ့ရလဲဆိုလို့ရှိရင်ဒီဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်တဲ့အခါမှာဒီNLD ကချမှတ်ထားတဲ့ဥပမာအမျိုးသားညီညွတ်ရေးရေးမှုပေါ့နော်ဒီအမျိုးသားညီညွတ်ရေးမှုမှာနေပြီးတော့အမှန်တကယ်ဖော်ဆောင်ခဲ့တာမတွေ့ခဲ့ရဘူးဆိုတော့နောက်တစ်ချက်ကဒီမှာထောက်ပြစရာရှိအဲ့ဒါဘာလဲဆိုလို့ရှိရင်ဒီ NLD အနေနဲ့တိုင်းရင်းသားတွေပေါ်မှာဒီအလုပ်လုပ်ဖို့ပြင်ဆင်တဲ့အခါမှာထိပ်ပိုင်းတွေကိုညှိနှိုင်းတိုင်ပင်ဆွေးနွေးတာဆွေးနွေးဖို့ဖိတ်ခေါ်တာမျိုးဒီကိုယ့်ရဲ့ဆွေးနွေးဖက်နိုင်ငံရေးဆွေးနွေးဖက်အနေနဲ့သဘောထားမှတ်ချက်မှုတွေမတွေ့ခဲ့ရဘူးဘာကြောင့်လဲဆိုလို့ရှိရင်ဒီတိုင်းရင်းသားများနဲ့ဆွေးနွေးမဲ့ကော်မတီတရက်ဆိုတာဖွဲ့ခဲ့တယ်အဲ့ဒီကော်မတီမှာပါတဲ့ပုံစံတွေကိုကြည့်လိုက်ပါတကယ်တော့နိုင်ငံရေး level တန်းပေါ့နော်ဆွေးနွေးနိုင်တဲ့ပုံစံတွေမဟုတ်ဘူးလို့ကျွန်မအခိုင်အမာပြောရဲဆိုတော့ဒါကြောင့်မလို့နေပြီးတော့ဒီ26ပြင်ဆင်ရေးမှာတက်တော်ဘက်ကလည်းပြင်ဆင်ခြင်းတယ်အတိုက်ခံပါတီလို့ပြောလို့ရတဲ့တက်ခံဖွံ့ဖြိုးရေးပါတီဘက်ကလည်းပြင်ဆင်ခြင်းတယ်ဒီပုံမှန်ကိုကြားလို့ရှိရင်တော့ NLD ကခုနလိုပြောသလိုဒါစောသေးတယ်ပေါ့နော်ဆိုတော့ဒီဘက်ကပြင်ဆင်တဲ့အရာကိုဟိုဘက်ကစောသေးတယ်လို့ပြောလို့ရှိရင်အဲဒီဟိုဘက်ကပြင်ဆင်တဲ့အရာကိုလည်းဒီဘက်ကအချိန်မတန်သေးဘူးလို့သာငင်းနေကြမယ်ခုံနေကြမယ်ရင်းနဲ့၅နှစ်ပြည့်သွားလို့ရှိရင်အဲ့ချိန်ခါမှာမြို့တော်ကဘလို့ဖြစ်သွားလဲဆိုတော့ဟိုတိုင်းရင်းသားတွေကနေပြီးတော့ဟိုလက်ပိုက်ကြည့်နေရတဲ့အခြေအနေပေါ့နော်ဘာလို့ဆိုတော့ကျမတို့ကလူနည်းစုဖြစ်တဲ့ခါကြလို့ရှိရင်အဲ့ပွဲတစ်ခုကိုကျမတို့ပြည်သက်အနေနဲ့ပဲမြင်ခဲ့ရတယ်ဆိုတော့ကျမတို့ဘလောက်ထိနိုင်ငံရေးစိတ်ဆန္ဒရှိပေမဲ့လည်းတကယ်အများစုအနိုင်ရထားတဲ့ဒီဥဆောင်ပါတီနဲ့ဥဆောင်ပါတီနဲ့တကယ်တမ်းဒီဖွဲ့စည်းပုံပြင်ဆင်ရေးကိုအဓိကအခရာကျတဲ့ personnel တခုယူထားတဲ့အဖွဲ့အစည်းတွေရဲ့ညှိနှိုင်းမှုကအင်မတန်အားနည်းခဲ့တာကိုတွေ့ရှိခဲ့ရတယ
်။ဒီနောက်ဆုံးပင်းကတော့ဒီ2020ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မှကျွန်တော်အရင်ဒီကြားကာလမှာသုံးသက်တာသုံးသက်ကြတဲ့အခြေအနေရှိတယ်ဗျ။အဲ့ဒါကဘာလဲဆိုတော့ကဒီ2020ရွေးကောက်ပွဲမှာတော့ဒီတိုင်းသားဒေသတွေမှာဒီမှာပါတီကြီးတွေကဟိုအရင်အောင်နိုင်ရဖို့အရင်အောင်အသာရဖို့အခြေအနေမရှိတော့ဘူးဆိုတော့လုံးဝမှုတွေရှိတယ်ပေါ့။ဟိုဒီပေါ်မှာကောဟိုဒီတိုင်းသားအနေနဲ့ဘလို့မြင်လဲပေါ့နော်ဒီသုံးသက်မှုတွေပေါ့ဒါဖြစ်နိုင်ချေရှိတာပေါ့။ဟိုဘလို့ဖြစ်နိုင်ချေရှိတယ်ဆိုတော့2020အလွန်ဒီအခြေအနေကအခင်းချင်းကဘလို့ပြောင်းလဲဖြစ်လာနိုင်ချေရှိတယ်ပေါ့။ဒါလေးကိုဖြည်းဖြည်းချင်းကကိုမော်ထွန်းအောင်အရင်ဆုံးပြောပြပါဦ
း။ဟိုဒီဟာနဲ့ပတ်သက်ပြီးတော့ပေါ့နော်ကျွန်တော်တို့နိုင်ငံရေးအတွေးခေါ်တွေကိုကျွန်တော်တို့ဥဆောင်ပြီးတော့ဒီလှုပ်ရှားတဲ့အပိုင်းမှာတော့ထင်ရှားပါတယ်။ဒီသူတို့ပြန်ဒီတိုင်းသားနိုင်ငံရေးကောင်ဆောင်တွေနောက်တိုင်းသားအရေးပေါ့နော်လှုပ်ဆောင်နေတဲ့လူတွေကြားထဲမှာတော့ဒီတကယ်၅နှစ်တာမှာပေါ့နော်ကျွန်တော်တို့ဒီတိုင်းသားရေးဖက်ဒရယ်အရေးနဲ့ပတ်သက်ပြီးတော့တော်တော်လေးစိတ်ပြတ်သွားတဲ့အပိုင်းကတော့ကျွန်တော်တို့ရှိတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့ဒီပြဿနာပေါ့နော်ဒီ2008အခြေခံဥပဒေရှိနေတဲ့ပြဿနာတစ်ခုရဲ့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီရေချိန်ပေါ့နော်နိုင်ငံရေးရေချိန်လို့ပြောရမယ့်ဟာတစ်ခုရဲ့နောက်တစ်ခုက dataကျွန်တော်တို့မှာအဲ့လိုမျိုးဟို survey data ပေါ့နော်ဒီ polling လုပ်တဲ့ဥစ္စာမျိုးတွေကျွန်တော်တို့ကသိချာမရှိဘူးအဲ့တော့စိတ်ပိုင်းဆိုင်ရာခန်းစားမှုအရကတော့ဒီတိုင်းဒါပါတီတွေကဒီတိုင်းဒါပြည်နယ်တွေမှာအနိုင်ရနိုင်တယ်ကျွန်တော်တို့အခုဒီကယားမှာဖြစ်ခဲ့တဲ့ကိစ္စကိုကျွန်တော်တို့ကြည့်မယ်အောင်မွန်မှာဖြစ်ခဲ့တဲ့ကိစ္စကိုကြည့်မယ်ရခိုင်မှာဖြစ်နေတဲ့ကိစ္စတွေကိုကျွန်တော်တို့ကြည့်မယ်ဆိုရင်တော့တိုင်းဒါပါတီတွေအတွက်ပေါ့နော်ဒီစိတ်ပိုင်းဆိုင်ရာအရပေါ့နော်ဒီထောက်ခံမှုတွေကတော့ဒါအတက်နေတယ်လို့ကျွန်တော်ပြောလို့ရတယ်ကျွန်တော်ပြောနိုင်တာကတော့စိတ်ပိုင်းဆိုင်ရာအရာကတော့ကျွန်တော်တို့ဒီ influencer လို့ပြောနိုင်တယ်ပေါ့နော်ဒီနိုင်ငံရေးမှာ influencer လို့ပြောနိုင်တဲ့ဟာတွေရောပါတီတွေဘက်ကရောကတော့အဲဒီတိုင်းဒါပါတီဒေသခံပါတီတွေကိုအဲဦးစားပေးပြီးတော့ကိုယ်အတန်နဲ့ကိုယ်ပြောဖို့အပိုင်းကိုပုံပြီးအားတက်နေတာကတော့ကျွန်တော်တို့တွေ့ရတယ်ဒါပေမဲ့ဒါကို backup လုပ်မဲ့ data ကတော့ကျွန်တော်တို့ November 10ရက်နေ့မှပဲကျွန်တော်တို့အတိအကျသိနိုင်မှာပေါ့နော်ဒါကတော့ကျွန်တော်ရဲ့အယူဆ
Okay ကျွန်မစုစွမ်းနာလာဆိုတစ်ချက်တော့ဆင်းနေပြီပေါ့ဒီပေါ်က
โอเคจม่าเลยเว้ยเสียหมดจ้วงเอาหนูเว้ยจู่ๆเว้ยมีมาเลยน้อเปียวมีโซลูชันน้อที่ไต้นาปาร์ตี้เพคก้าท้าวขันอาปิราลีหมดหมดด้วยอะไรน้อเออเราเลยเว้ยโอ้มาลูกจม่าไม่มีมาอู้น้อจ้าโอ้จม่ารู้เลยไต้นาปาร์ตี้อาปิราลีน้อสุดรอเราดีด้วยอะไรโอ้น้าทุกที่พี่หมอน้อลุงเหรอบอกหนูจะตัวจ้ามูลีผู้ปลอบพี่หลายบอกน้อเราเลยเว้ยก้าวเนี่ยแบกูตัวเลยสวยเนาะถ้าจะมาดูจูสัวมาเลยถ้าลุงเหรอเนี่ยนายยิ่งเสกวันซ่าไหมเนาะนายยิ่งมาจะจ้าไหมทำไมตะคู่เว้ยบอกน้องโอ้ยังส้มยาวผู้รอลูเมเทเนส้มยาวเจ้าลุงมีบอกน้องโอ้မျိုးချစ်အဲ့လိုမျိုးဖြစ်လို့ရှင်တော့ဒါတန်းပြေဟိုအနာခတ်တွေ့တော့တိတ်အဆင်မပြေဘူးပေါ့နော်ဆိုတော့ဟိုကောင်းမှုနဲ့ပြောင်းလဲမှုဖြစ်မယ်လို့လည်းကျွန်မမျှော်လင့်ပါတယ
်ဟုတ်ကဲ့ဆရာမတော်သူမင်းနည်းနည်းလေးချုပ်ပြီးဆင်းနေပြပါဦးခင
်ဗျအရခံကြီးကလူငယ်တွေနေနဲ့အများကြီးစကားပြောကြည့်တယ်အမစ်ဆန္ဒနဲ့ပြည်သူတွေနဲ့လည်းအများကြီးပြောခဲ့တယ်အဲ့အပေါ်မှာနေပြီးတော့ကျွန်မတို့ကဒီနိုင်ငံရေးကိုစိတ်ပုံသွားတယ်နောက်တစ်ခုကဒီမိုကရေစီကိုမယုံကြည်တဲ့အခြေအနေဖြစ်သွားကြတယ်ဆိုတော့ဘာကြောင့်လဲဆိုလို့ရှိရင်ဒီတိုင်းရင်းသားမှာတောင်မှဒီရခိုင်ကိုဆက်ဆံရေးရနေပြီးတော့တခြားတိုင်းရင်းသားတွေကိုဆက်ဆံရေးထက်အများကြီးသိနေပေါ့နော်ဥပမာအဖြစ်နေပြီးတော့ကျွန်တော်တို့ရခိုင်ပြည်နယ်မှာရှိတဲ့အခြေအနေကိုလက်မခံနိုင်တဲ့အပြင်ဒီအစွန်းကိုရောက်သွားနိုင်တယ်လို့တွန်းပို့တဲ့အသုံးအနှုန်းတွေပြီးလို့ရှိရင်အယူအဆနဲ့ပြုပြင်မှုတွေဆိုတော့ဥပမာအဖြစ်တစ်ခုပြောရမယ်ဆိုလို့ရှိရင်ဒီပြည်တွင်းမှာဖြစ်သွားတဲ့တိုက်ပွဲတွေကိုနေပြီးတော့ဝေဟင်ရောလေဟင်ရောအစုံကတိုက်တာတွေဒီလိုမျိုးဆက်ဆံမှုတွေအခုလက်ရှိမှာနေပြီးတော့ဒီပြည်သူကရွေးချယ်လိုက်တဲ့အစိုးရလက်ထက်မှာဖြစ်နေတယ်ကျွန်တော်တို့ရခိုင်ပြည်နယ်ကိုဒီလူမျိုးတစ်ခုအနေနဲ့သတ်မှတ်ပြီးလို့ရှိရင်ဆောင်ရွက်တဲ့အခါမှာလုပ်ငန်းတွေကိုပြုပြင်တဲ့အခါမှာနေပြီးတော့ဟိုမကြောတဲ့ပုံစံတွေဒီပလိုမစီမရှိဘူးရခိုင်နိုင်ငံရေးခေါင်းဆောင်တွေနဲ့ဘာမှညှိနှိုင်းဆွေးနွေးမှုမရှိဘဲနဲ့ခွဲခြားဆက်ဆံတာမျိုးတွေအခုဆိုလို့ရှိရင်အင်တာနက်ဖြတ်တောက်ထားတာနှစ်ချီပြီးတော့ဖြတ်တောက်ထားတာဆိုတော့ဒါကဘလို့လို့တရားမျှတမှုရှိတဲ့နိုင်ငံရေးလို့ပြောလို့မရနိုင်ဘူးပေါ့နော်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာကျမတို့ရခိုင်ပြည်နယ်ဟာအစိုးဖက်ကိုဥတည်နေတယ်လို့ပြည်သူတွေအများစုကမြင်သွားလို့ရှိရင်မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာလည်းဆိုးကျိုးတွေပို့ပြီးတော့ဖြစ်လာနိုင်တယ်လို့ဘာကြောင့်လဲဆိုလို့ရှိရင်ရခိုင်ပြည်နယ်ဟာလည်းလက်ရှိမှာမြန်မာနိုင်ငံတည်းကပြည်နယ်တစ်ခုဖြစ်တဲ့အတွက်ကြောင့်မလို့တရားမျှတစွာဆက်ဆံဖို့ကတော့အရန်အရေးကြီးလိုအပ်နေပါတယ်လို့ဆွေးနွေးလိုပါ
ဟုတ်ကဲ့ဒါမှဆွေးနွေးပေးရတဲ့ကျေးဇူးတင်ပါတယ်အဲ့တော့ကျွန်တော်ဆွေးနွေးပွဲအချိန်ကတော့ပြည့်သွားတဲ့အတွက်ကြောင့်ဒီမှာမိတ်ချက်မှဖြစ်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့ဆရာမတော်စုကနာဟာကဆုကိုမော်တွန်းအောင်ဆရာမတော်ထုမေတို့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်အားလုံးပဲကျေးဇူးပါခင်ဗျာ
စနေညဘက်အတွက်သတင်းပတ်စင်ကဏ္ဍတွေနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်ပြီးသတင်းအချင်းချုပ်ကိုပြောပြပါမယ်အာဖဂန်နစ္စတန်နိုင်ငံမှာအယ်ကိုင်ဒါအဖွဲ့ရဲ့အင်အားနဲ့လွှမ်းမိုးမှုပေါ်အမေရိကန်ပြည်ထောင်စုကရှော့တွေ့ရတဲ့ပတ်သက်ပြီးစိုးရိမ်မှုတွေတိုးလာနေပါတယ်။အယ်ကိုင်ဒါအဖွဲ့ဟာအခြေမောင်းများစွာထိုးနှက်ဖြိုခွဲခံခဲ့ရပေမဲ့အာဖဂန်နိုင်ငံတွင်းမှာအခိုင်အမာခြေကိုယူထားနိုင်စေပဲလို့အာဖဂန်တာဝန်ရှိသူတွေနဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးနိုင်ငံတကာတာဝန်ရှိသူတွေကသတ်မှတ်ထားပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာတောက်ကြနေတုန်းကဖလော်ရီဒါပြည်နယ်ဖို့တ်မိုင်ယာစ်မြို့မှာမဲဆွယ်ပွဲလုပ်ခဲ့ပါတယ်။ဖလော်ရီဒါပြည်နယ်ဟာတကြီးရွယ်ကိုမဲဆန္ဒရှင်တွေအများဆုံးရှိတဲ့ပြည်နယ်တစ်ခုဖြစ်တာကြောင့်အဲ့ဒီမဲဆန္ဒရှင်တွေကိုရည်ရွယ်မဲဆိုတဲ့အနေနဲ့လက်ရှိကိုဗစ်ကာယောဂါဘေးကနေသူတို့ကိုအကောက်အွယ်ပေးသွားပါမယ်လို့သမ္မတထရမ့်ကပြောပါတယ်။နောက်ဆုံးကြောက်ယူထားတဲ့လူသဘောထားစစ်တမ်းတွေမှာတော့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကသမ္မတဒေါ်နယ်ထရမ့်နဲ့အသက်65နှစ်နဲ့အထက်မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုပို့ရထားပါတယ်။မြန်မာအင်ဒီဂျင်ထိုင်းနိုင်ငံမှာဒလာကျော်အတွင်ပထမဆုံးအကြိမ်ဖြစ်ပြည်တွင်းမှာတင်ကိုဗစ်ရောဂါပိုးကူးစက်သူ2ဦးတွေ့ရတဲ့အကြောင်းကိုဗစ်ရောဂါဆိုင်ရာထိုင်းဌာနကဒီနေ့ထုတ်ပြန်ပါတယ်။ကိုဗစ်ကူးစက်မှုမြင့်တက်နေတဲ့မြန်မာနိုင်ငံနဲ့နယ်စပ်ထိုင်းဘက်ခြမ်းမှနေထိုင်တဲ့မြန်မာနိုင်ငံသား2ဦးဗိုင်းရပ်စ်ကူးစက်ထားတယ်ဆိုတာတွေ့ရတဲ့အကြောင်းလဲထိုင်းတာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်။ဆန္ဒပြပွဲတွေကိုထိန်းချုပ်ဖို့အရေးပေါ်အခြေအနေကြီးညာထားတဲ့ထိုင်းနိုင်ငံမှာဒီမိုကရေစီရဲထောက်ခံတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မှလည်းဗန်ကောက်မြို့နေရာအတော်များများမှာဆန္ဒပြခဲ့ကြပါတယ်။ထိုင်းဆိုရကိုငြိမ်းချမ်းစွာကန့်ကွက်ဆန္ဒပြသူတွေကိုအာဏာပိုင်တွေကပေါ့ကြနေညမှာအင်အားသုံးဖြိုခွဲခဲ့ပြီးတဲ့နောက်လူတောင်းနဲ့ချီပြီးထပ်ဆန္ဒပြကြတာပါ။ထိုင်းအဓိကရုံးနေနေရဲတွေကမိသက်ပိုက်တွေတုံပြီးဆန္ဒပြသူတွေကိုဖြိုခွဲတာမှာဆန္ဒပြပွဲမှာပါဝင်သူတွေကိုတိရပြီးတော့နောက်ပိုင်းမှာဖမ်းဆီးအရေးယူနိုင်အောင်အပြာရောင်အရေးတွေနဲ့ထိုးဖျန်းနှိမ်နင်းခဲ့ပါတယ်။အော်တိုဘလ18ရက်စနေညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ ဘေးပြာဝေးကွာပြီးစမ်းမပျော်ရှင်ကြပါစေ။ကျွန်တော်ကြော့ကြော့သိမ်းပါခင်ဗျာ
This program has come to you from the Voice of America, Washington.